Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ကျွန်လ10ရက်ဗုဒ္ဓဟူးနေ့မနက်အသံလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 40 49တို့ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနေ့ပတ်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမူပြီပါအခုမနေ့ပတ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့အတူတင်ပြပေးမှာပါထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုဆက်သွယ်ရေးလုံခြုံရေးအုပ်ချုပ်မှုအေဂျင်စီအနေနဲ့အလုပ်သမား83ယောက်အကြမ်းဖက်မှုနဲ့ဆက်ဆံမှုရှိနေတယ်ဆိုတာကိုမသိခဲ့ဘူးဆိုပြီးတော့အစီရင်ခံစားကြောင်းမှာဖော်ပြထားပါတယ်နယူးယောက်ရဲတပ်ဖွဲ့ကအကျဉ်းထောင်ကထွက်ပြေးသွားသူ2ဦးကိုအပြင်းထန်လိုက်လံရှာဖွေနေပါတယ်အမေရိကန်သမ္မတအင်ဘီရိုမှာတော့ဘုံးဖောက်ခွဲမယ်ဆိုပြီးတော့ချိန်ချောင်းမှုဖြစ်ခဲ့တဲ့အတွက်သတင်းစာရှင်းလင်းပွဲကိုဖျက်သိမ်းခဲ့ရပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဒီမနက်ခင်းသောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းလူအခွင့်ရေးအခြေအနေကိုလည်းပြောတင်တယ်လို့ HRW အဖွဲ့ကတောင်းဆိုလိုက်ပါတယ်
For Aung San Suu Kyi to have credibility on her trip to China, she will need to be seen by the Burmese people.
ဒီတောင်းဆိုချက်ကိုတော့သတင်းတွေပြီးမှနားဆင်ရမှာပါ။အဲ့ဒီနောက်မှာကချင်စစ်ပွဲတွေတကြောပြန်စတင်လာတဲ့၄နှစ်ပြောက်အချိန်အခါမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူဆောင်ရွက်ကြဖို့ Amnesty International ကတိုက်တွန်းလိုက်တဲ့သတင်းစာရာတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါလိမ့်မယ်။
မြန်မာကြာသေးခင်ကပြုလုပ်ခဲ့တဲ့စစ်ဆေးမှုတွေအရအမေရိကန်ပြည်အောင်စုဆက်သွယ်ရေးလုံခြုံမှုအုပ်ချုပ်မှုအေဂျင်စီ TSA အနေနဲ့အလုပ်သမား83ယောက်ဟာအကြမ်းဖက်မှုနဲ့ဆက်ဆံမှုရှိနေတယ်ဆိုတာကိုမသိခဲ့ဘူးလို့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒေချောင်းပို့ဆောင်ရေးလုပ်ငန်းရဲ့အမှုတန်းတွေအပေါ်အစဉ်အဆက်စစ်ဆေးမှုလုပ်ငန်းစဉ်ဟာအကြမ်းအဖျင်းထိရောက်မှုရှိတဲ့အကြောင်းဌာနတွင်အကြမ်းဖက်မှုနဲ့ပတ်သက်တဲ့စောင့်ကြည့်ကံပုဂ္ဂိုလ်ရဲ့သတင်းအချက်အလက်တွေလက်ခံရရှိခြင်းမရှိဘူးလို့ဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုပြုလုပ်တဲ့နေရာမှာအသုံးပြုခဲ့တဲ့ထောင်နဲ့ချီပြီးတော့ရှိတဲ့စုံစမ်းစုဆောင်းထားတဲ့အချက်လက်တွေဟာပြည့်စုံမှုမရှိသလိုမှတ်ကန်တိကျမှုလည်းမရှိဘူးလို့ဆိုပါရယ်ကျွန်တို့တို့အနေနဲ့စမ်းသပ်ကြည့်ရှုခဲ့ရမှာ TSA အနေနဲ့လူပေါင်း83ယောက်ကိုအကြမ်းဖက်လုပ်ရတဲ့ပတ်သက်တဲ့အဆင့်တတ်မှတ်ပေးဖို့ပြက်ကွက်တာကိုတွေးခဲ့ရတယ်။ဘာကြောင့်လဲဆိုတော့ဌာနတွင်လက်ရှိကျင့်သုံးနေတဲ့စောင့်ကြည့်ရေးမူဝါဒအရအကြမ်းဖက်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုရယူပိုင်ခွင့်မရှိလို့ပဲဖြစ်တယ်ဆိုပြီးတော့အစီရင်ခံစာမှာဖော်ပြထားပါရယ်TSA အနေနဲ့ထပ်တိုးစောင့်ကြည့်မှုစီရင်အချက်လက်တွေကိုတောင်းခံဖို့နဲ့ပြန်လည်သုံးသပ်မှုတွေပြုလုပ်ဖို့အစီရင်ခံစာကတိုက်တွန်းထားပါတယ်။အရက်ဝေပြည်ထောင်စုထောက်လန်းရေးအေဂျင့်တွေကစမ်းသပ်တဲ့အနေနဲ့လက်နက်နဲ့ဖောက်ခွဲရေးပစ္စည်းအတုတွေကိုတည်ယူဖြတ်တန်းကြည့်ရမှာလေစိတ်အတွင်းကစစ်ဆေးရေးခေတ္တကနေဖော်ထုတ်ပေးနိုင်ခြင်းမရှိခဲ့ဘူးလို့ဌာနတွင်အစီရင်ခံစာသတင်းပေါက်ကြားခဲ့ပြီးတဲ့နောက်ပိုင်းမှာအခုအစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်။
အမေရိကန်သမ္မတအင်ဘီရိုကိုဘုံခွဲမယ်ဆိုပြီးဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်ပိုင်းမှာဝါရှင်တန် DC မြို့တော်ရဲတပ်ဖွဲ့ကိုတယ်လီဖုန်းနဲ့ချင်းချောက်ခဲ့ပြီးတဲ့နောက် Secret Service လို့ခေါ်တဲ့သမ္မတရဲ့အဆင့်မြင့်လုံခြုံရေးတပ်ဖွဲ့ကအင်ဘီရိုပြောခွင့်ရပုဂ္ဂိုလ် George Ernest လုံနေတဲ့သတင်းစာရှင်းလင်းပွဲကသတင်းတောက်တွေကိုအပြင်ထွက်ခိုင်းလိုက်ပြီးအဲ့ဒီခန်းမကိုလုံခြုံရေးအရာခိတ္တရှင်းလင်းခဲ့ရပါတယ်အဲ့ဒီနောက်အခန်းကို Secret Service ကအနံ့ခံခွေးတွေနဲ့ရှာဖွေခဲ့ပြီးတင့်မကြခင်မှာပဲသတင်းစာရှင်းလင်းပွဲကိုပြန်ဆနိုင်ခဲ့ပါတယ်ဒီမတိုင်ခင်တုန်းကလည်းလေးစိတ်လုံးညုံကြီးနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ကြားနယ်ဝဲတစ်ခုမှမတင်ကားဝဲအထုတ်ထုတ်တွေ့တယ်ဆိုတဲ့သတင်းကြောင့်လွှတ်တော်လုံးညုံကြီးရဲကလုံးလက်ဆကြားနယ်ဝဲကိုရက်ခိုင်းပြီးလွှတ်တော်အဆောက်အုံအတွင်းကအထက်အတော်များများကိုရှင်းလင်းရေးလုပ်ခဲ့ပေမဲ့အန်ဒီရဲ့ရှိလောက်တဲ့ပစ္စည်းဘာမှမတွေ့ခဲ့ရပါဘူးအဲ့ဒီချင်းချောင်းမှုနှစ်ခုကြားဆက်သွယ်မှုရှိမရှိဆိုတာသူမသိသေးကြောင်းအင်ဘီရိုပြောခွင့်ရပုဂ္ဂိုလ် George Ernest ကပြောဆိုပါတယ
်လူသတ်မှုနဲ့အပြည့်ရှိတဲ့အကြောင်းစီးရင်ချက်ချခံထားရတဲ့လူနှစ်ယောက်ဟာမိုးတံမုန်တိုင်းကျစဉ်လက်မှတ်ပေါ်မှာလမ်းလျှောက်သွားနေတာကိုတွေ့ခဲ့ရတယ်ဆိုတဲ့သတင်းရရှိပြီးတဲ့နောက်တနေ့ဖြစ်တဲ့အင်္ဂါနေ့မှာနယူးယောက်ပြည်နယ်ရဲတပ်ဖွဲ့ကသူတို့ကိုလိုက်လံရှာဖွေနေပါတယ်အသက်34နှစ်အရွယ် David Seward နဲ့အသက်48နှစ်အရွယ် Richard Meadow ကဖမ်းဆီးနိုင်ဖို့အတွက်သူတို့ကို Rifle တနက်တီကင်ဆောင်ထားတဲ့ဒါဇင်နဲ့ချီးပြီးတော့ရှိတဲ့ရဲတပ်ဖွဲ့ဝင်တွေဟာ Lake Champlin ရဲ့အနောက်ဘက်ကပ်ရက်မှာရှိတဲ့ Willsboro မြို့အနီးတစ်ဝက်ကစိုက်ခင်းနေကွင်းပြင်တွေမှာခြေလျင်လျှောက်ပြီးတော့လိုက်လံရှာဖွေနေကြပါတယ်ဒီနှစ်ယောက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ဖွဲ့စွန်ကနေဒါနိုင်ငံနေဆက်မှာရှိတဲ့လုံခြုံရေးအထူးတင်းကျပ်ထားတဲ့အကျဉ်းဆောင်တစ်ခုကနေထွက်ပြေးလွတ်မြောက်သွားပြီးတော့ခြေလျင်လျှောက်သွားနေကြတယ်လို့ယုံကြည်ရတဲ့ကြောင့်အာနာဘယ်နီကပြောပါတယ်အကာအကွယ်အဝတ်အစားဝတ်ဆင်မထားတဲ့လူနှစ်ယောက်ဟာတနင်္လာနေ့မိုးသက်မုန်တိုင်းတိုက်ခတ်နေစဉ်လမ်းမပေါ်မှာလျှောက်သွားနေခဲ့ပြီးတောအုပ်ဖက်ရှိရာကိုထွက်ပြေးသွားကြတာကိုတွေ့ရတယ်ဆိုပြီးတော့ Willsboro မြို့ကန်တွေကသတင်းပို့ခဲ့ကြပြီးတဲ့နောက်အခုလိုရှာဖွေမှုချက်ချင်းပြုလုပ်ခဲ့တာပါ ဒီလူမျိုးကိုပြန်လည်ဖမ်းမိရဖို့အတွက်အာဏာပိုင်တွေကိုသတင်းပေးမယ်ဆိုရင်စုချင်းငွေဒေါ်လာ300,000ချိမြင့်မယ်ဆိုပြီးတော့လည်းကန့်လန့်ထားပါတယ်လူသက်မှုနဲ့ပြစ်ဒဏ်ချမှတ်ခံထားရသူ2ယောက်ဟာဒန်နီမိုရာမှာရှိတဲ့ကလင်တန်အကျဉ်းတောင်ရဲ့တောင်ဘက်မှာရှိတဲ့အချုပ်ခန်းကနေစနေနေ့မနေ့စောစောပိုင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ကြောင်းထောင်တာဝန်ခံတွေကတွေးရှိခဲ့ရတယ်လို့ဆိုပါတယ်
လူဝန်24ဦးသေဆုံးစေခဲ့တဲ့2012ခုနှစ်အီဂျစ်နိုင်ငံမြောက်ပိုင်းဘောလုံးကွင်းတစ်ခုကအကြမ်းဖက်မှုနဲ့ဆက်နွှင့်နေသူ12ဦးကိုအီဂျစ်တရားရုံးတစ်ခုကအင်္ဂါနေ့မှာတည်တံချမှတ်လိုက်ပါတယ်။အဆိုပါအကြမ်းဖက်မှုအတွင်းရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။အီဂျစ်နိုင်ငံကအဆိုရဆုံးဒီအမှုဟာကိုင်ရို LLE အသင်းနဲ့အင်ရှင် El Masri အသင်းတို့ကန်ဒီတို့မှာပွဲပြီးကန်ဒီအချိန်မှာဒေသခံပြည်သက်ကစတင်တိုက်ခိုက်တာဖြစ်ပြီးအခြားကလာရောက်အားပေးတဲ့ပြည်သက်နဲ့အချင်းများခဲ့တာဖြစ်ပါတယ်။ဒီအမှုနဲ့ဆိုင်တဲ့နောက်ထပ်လူ40ကိုထောင်ဒဏ်15နှစ်တိတရားရုံးကချမှတ်ခဲ့ပြီးအခြားလူ20ကိုတော့တရားသေးလွှတ်ပေးခဲ့ပါတယ်။ထောင်ဒဏ်ချခံရသူတွေအနေနဲ့အယူရန်ဝင်ခွင့်ရှိပါတယ်ခင်ဗျာ။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
view american တမြန်မာပိုင်းစီစဉ်ကဗိုလ်ထုနေနနခင်မြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်အင်္ဂလီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနစ်ပါတီ CPC ရဲ့ဖိတ်ကြားချက်အရ9ရက်ကြာတရုတ်နိုင်ငံခီးစဉ်ကိုဒီကနေ့စတင်မှာဖြစ်ပါတယ်ဒီခီးစဉ်ဟာ CPC တရုတ်ကွန်မြူနစ်ပါတီနဲ့မြန်မာနိုင်ငံက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကြားကရေးပါတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနရဲ့ပြောခွင့်ရသူဟောင်လီကပေကျင်းမြို့မှာအင်္ဂါနေ့ကပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုအစဉ်တစိုက်ရှေ့ရှုဆောင်ရွက်နေသူတဦးဖြစ်တာနဲ့အညီတရုတ်ခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာလည်းတရုတ်နိုင်ငံအတွင်းကဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုထောက်ပြပြောဆိုသင့်တယ်ဆိုပြီးတော့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောဆိုပါတယ်။ဒီခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီကေချန်တို့နဲ့တွေ့ဆုံမယ်ဆိုတာကလွဲလို့ဘယ်အကြောင်းအရာတွေဆွေးနွေးပြောဆိုကြမယ်ဆိုတာနဲ့ပတ်သက်ပြီးတော့ NLD ဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်နဲ့အတူကိုရီးအရာရှိဒေါက်တာတင်မောင် NLD လွှတ်တော်အမတ်တွေဖြစ်ကြတဲ့ဦးဖြိုးမင်းသိန်းနဲ့ဦးဖြိုးစေယာတော်တို့လိုက်ပါသွားကြမှာဖြစ်ကြောင်းပါခင်ဗျာ
။မြမပင်လေမြမဖမ်းမိပြီးရခိုင်ပြည်နယ်မှာထိမ့်သိမ်းဆောက်ရှောက်ထားတဲ့လေစီဒုက္ခသည်900တဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုဇွန်လ10ရက်နေ့ကတစ်ဖက်နိုင်ငံကိုပြန်လည်လွှဲအပ်ခဲ့ပါတယ်။ပြန်ပို့ခံရသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရကတိုက်တွန်းကြောင်းဇွန်လ9ရက်အင်္ဂါနေ့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရပုဂ္ဂိုလ် Jeff Rutke ကပြောကြားပါတယ်
။ We urge encourage Burma and Bangladesh to continue to facilitate the unrestricted humanitarian access
ပြည်ခရရပိုင်းကရွှေပြောင်းနေထိုင်သူ150ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့လိုက်တယ်ဆိုတာကိုသိရှိရကြောင်းဒါဒီလူတွေကိုအရေးဒီလူတွေအရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်တဲ့ရလဒ်ဖြစ်ကြောင်း UNHCR နဲ့ IOM လိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကန့်အသတ်မရှိလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကိုအမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Jeff Rutke ကပြောဆိုသွားတာပါ။ပင်လယ်ပြင်မှာဖမ်းမိတဲ့လေစီဒုက္ခသည်900တွေကကျန်သူတွေကိုစီစစ်ပြီးမကြခင်လွှဲပြောင်းမှုပြင်ဆင်နေကြောင်းမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနက VOA နဲ့ဆက်သွယ်မေးမြန်းစင်မှာပြောခဲ့ပါတယ်။ဒီလေစီပြေဒုက္ခသည်တွေဟာမြန်မာရေတပ်ကမေလ21ရက်ရခိုင်ကမ်းရိုးတန်းမှာဖမ်းမိတဲ့200ကျော်နဲ့မေလ29ရက်နေ့ကအရာဝတီတိုင်းဖြာပုံဤပင်လယ်ပြင်မှာဖမ်းမိတဲ့900ကျော်တို့ဖြစ်ပါတယ
်။ကမ္ဘာမှာအကြီးဆုံးဘဏ်ကြီးတွေကတခုဖြစ်တဲ့ HSBC ဘဏ်ကြီးကအမှုတန်း5,000ကိုရှော့ချဖျက်တောက်ဖို့စီစဉ်နေပါတယ်။သူ့ရဲ့ကမ္ဘာအနှံ့စီမံခန့်ခွဲမှုအလုံးကိုပြောင်းပြစ်ဖို့ရှိတယ်လို့အာရှဒေသကိုပုံမှန်အယုံစိုက်ဖို့နဲ့ဌာနချုပ်ကလည်းလန်ဒန်မြို့ပြင်ကိုပြောင်းရွှေ့ပြစ်ဖို့စီစဉ်နေပါတယ်။အလုတ်ကန်တွေရှော့ချဖျက်တောက်မှုအစီအစဉ်အရနောက်လာမယ့်နှစ်နှစ်အတွင်းဝန်ထမ်းပေါင်း1,900,000နှုန်းပေါ်တည်ရောက်မှုရှိစေမှာဖြစ်ပါတယ်။
အရှိနဲ့တောင်အောင်ရှပင်လယ်ထဲမှာတရုတ်နိုင်ငံရဲ့ရေပိုင်နဲ့အငင်းပွားနေကြတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့အဆိုတောင်ဝမ်မဲ့ပြောဆိုမှုတွေပြုလုပ်တာအတွက် G7 ဆက်မှုထိပ်သီး9နိုင်ငံကို ပြုတ်ကပြစ်တင်သွားပါတယ်တနင်္လာနေ့ G7 ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာ G7 နိုင်ငံခေါင်းဆောင်တွေကအာရှဒေသနဲ့ရေပြင်ပိုင်နဲ့အငင်းပွားနေမှုကြောင့်ဒေသတွင်းတင်းမာမှုမြင့်မားလာတာကိုစိုးရိမ်ကြောင်းထုတ်ပေါ်ပြောကြားသွားပြီးသက်ဆိုင်သူအားလုံးနိုင်ငံတကာဥပဒေကိုလိုက်နာကြဖို့တိုက်တွန်းသွားပါတယ
်နောက်ဆုံးရသတင်းတွေကိုဦးဆံမိုးဝေနဲ့ကိုငယ်ဝင်းအောင်တို့ကကြေညာသွားတာပါအခုတော့သတင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရအောင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အနေနဲ့တရုတ်ကောင်ဆောင်တွေနဲ့တွေ့တဲ့အခါဖမ်းဆီးခံထားရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုအရေးအပါအဝင်တရုတ်နိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေကိုလည်းထောက်ပြပြောဆိုတင်ကြောင်းကို HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ဟာသူမရဲ့၅ရက်ကြာတရုတ်နိုင်ငံခရီးစဉ်ကိုဒီကနေ့မှစတင်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်
။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပြီးဒါဟာ CPC တရုတ်ကွန်မြူနတီပါတီနဲ့မြန်မာနိုင်ငံက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့အကြားကအရေးပါတဲ့ခရီးစဉ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းလီကပေကျင်းမြို့မှာအင်္ဂါနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်
။中方与缅甸有关的党派一直保持着友好的党际交往。
သူပြောတာကတော့ CPC တရုတ်ကွန်မြူနတီပါတီအနေနဲ့မြန်မာနိုင်ငံအတွင်းကနိုင်ငံရေးပါတီအားလုံးနဲ့ချစ်ချည်ရင်းနှီးစွာဆက်ဆံနေတာပါတဲ့။ဒါကြောင့်ဒီခီးစဉ်ဟာလည်းပါတီနှစ်ခုအကြားအပြန်အလှန်နားလည်မှုတိုးမြင့်စေဖို့နဲ့တရုတ်မြန်မာနိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ပေးစေမဲ့ခီးစဉ်ဖြစ်ပါတယ်လို့ပြောထားတာပါ။ဒေါ်ဆန်းစုကြည်ကိုဖိတ်ကြားတဲ့နေရာမှာတရုတ်နိုင်ငံရေးဌာနကရှေ့ဆောင်ရှေ့ရွက်ဖိတ်ကြားဖို့ပြောကွက်နေတဲ့အတွက်တရုတ်အမျိုးသားဗဟိုလူညွန်ရေးကော်မရှင်ရဲ့နေ့ရက်ကြာစီရွေးပွဲအတွင်းသူမကိုဖိတ်ကြားဖို့သမရရှီကျင်းပင်ကိုယ်တိုင်ကညွှန်ကြားချက်ပေးပြီးဖိတ်ကြားခိုင်းခဲ့တာလို့တရုတ်နိုင်ငံအတွင်းကသတင်းတချို့မှရေးသားထားပါတယ်။တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတရုတ်ပြည်ဘက်ကိုလက်နက်ကြီးကြီးတွေကျခဲ့တဲ့ကိစ္စမှာတရုတ်အစိုးရကထူးထူးခြားခြားမြန်မာအစိုးရကိုသတိပေးချက်ထုတ်ပြန်ထားတဲ့အချိန်မှာပဲဒေါ်အောင်ဆန်းစုကြည်ကိုအခုလိုဖိတ်ကြားတာလည်းဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုအစဉ်တစိုက်ရှေ့ရှုဆောင်ရွက်နေသူတူဦးဖြစ်တာနဲ့အညီတရုတ်ကောင်ဆောင်နေနဲ့တွေ့တဲ့အခါမှာလည်းတရုတ်နိုင်ငံအတွင်းကဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုထောက်ပြပြောဆိုတဲ့နယ်လို့ HRW လူခွင့်ရေးစောင့်ကြည်အဖွဲ့ကြီးရဲ့အာရှရေးရညွှန်ကြားရေးမှူး Brett Adams ကပြောပါတယ်
။ For Aung San Suu Kyi to have credibility on her trip to China, she will need to be seen by the Burmese people.
ဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီတရုတ်ခီးစဉ်အတွင်းအများကယုံကြည်လက်ခံလာအောင်ပြသဖို့ဆိုရင်ဒီမိုကရေစီနဲ့လူအခွင့်အရေးအကြောင်းတွေကိုပြောဖို့လိုပါတယ်။စစ်ဝတ်စုံကိုချုပ်ပြီးအရက်ဝတ်ပြောင်းဝတ်ထားကြတဲ့စစ်တပ်ကကြောတောက်နောက်ခံပေးထားတဲ့အစိုးရနဲ့ဒေါ်အောင်ဆန်းစုကြည်တို့အကြားကကြွာခြားချက်ဟာအဲ့ဒီအချက်ပဲဖြစ်ပါတယ်
။ဒါ့အပြင်တရုတ်နိုင်ငံက2010ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့လူရှောက်ဘိုကိုဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာမြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုတရုတ်အစိုးရကတရားဝင်ခီးစဉ်ဖြစ်ဖိတ်ကြားတာဟာနိုင်ငံရေးအကဲခတ်တချို့အတွက်အံ့အားသင့်စရာဖြစ်စေပါတယ်။ဒါကြောင့်ဒီခီးစဉ်အတွင်းဖမ်းဆီးခံထားရတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုကိုလွတ်ပေးရေးအတွက်ဒေါ်အောင်ဆန်းစုကြည်အနေနဲ့ထည့်သွင်းပြောကြားသင့်တယ်လို့Brett Adams ကဆက်ပြောပါတယ
်။ Also one of the reasons Aung San Suu Kyi is so famous is that she won the Nobel Peace Prize and there's somebody in a Chinese jail who also won the Nobel Peace Prize, Luo Shabo. And Luo Shabo
Aung San Suu Kyi ကိုလူတွေအများကြီးသိကြတဲ့အကြောင်းတစ်ခုကလည်းဒီမအနေနဲ့ Nobel ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အချက်လည်းပါပါတယ်။တရုတ်နိုင်ငံရဲ့ထောင်ထဲမှာလည်း Nobel ငြိမ်းချမ်းရေးဆုရှင်တဦးရှိနေပါတယ်။အဲ့ဒီလူကတော့ Luo Shabo ဖြစ်ပါတယ်။လူရှောက်ဘိုအနေနဲ့အခုချိန်မှာလူတိုင်းရဲ့ထောက်ခံအားပေးမှုကိုလိုအပ်နေပါတယ်အချင်းမကြခင်ကလူရှောက်ဘိုပြောဆိုလှုပ်ရှားခဲ့သလိုဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ကိစ္စတွေကိုတရုတ်နိုင်ငံမှာရှိနေတဲ့အချိန်တိုက်တွန်းပြောဆိုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လည်းနေအိမ်အကျယ်ကျုပ်မကြခင်ကအဲ့ဒီကိစ္စကိုရပ်တည်လှုပ်ရှားခဲ့သူဖြစ်ပါတယ
်ဒေါ်အောင်ဆန်းစုကြည်အနေနဲ့တရုတ်ပြည်ခီးစဉ်အတွင်းလူရှောက်ဘိုကိစ္စအပါအဝင်တခြားလူခွင့်ရေးကိစ္စတွေကိုထည့်သွင်းပြောဆိုဖို့ HRW အပါအဝင်တရုတ်လူခွင့်ရေးတက်ကြွလှရှားသူတွေနဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုထားကြတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမြန်မာနိုင်ငံအတွင်းမှာတရုတ်နိုင်ငံကလှုပ်ဆောင်နေတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ဆက်နွယ်တဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတရားစာတတွေဈေးပေါ်ပေါ်နဲ့ထုတ်ယူနေမှုစတဲ့အချက်တွေကြောင့်မြန်မာလူထုအကြားမကျေနပ်မှုတွေပိုများလာနေတယ်လို့လည်း Brett Adams ကပြောပါတယ်။ဒါကြောင့်လည်းဒေါ်ဆန်းစုကြည်အနေနဲ့သူ သူမရဲ့ယုံကြည်ချက်ရည်ရည်ချက်တွေကိုတရုတ်နိုင်ငံမှာရှိနေစဉ်အတွင်းပြောဆိုတဲ့နယ်လို့ထင်ကြောင်းတရုတ်နိုင်ငံဟာတပါတီအာဏာရှင်နိုင်ငံဖြစ်ပြီးမြန်မာစစ်အစိုးရနဲ့ထူးမခြားနားလာကြောင်းအာနယ်တဲ့သူတွေအပေါ်ခေါင်းပုံဖြတ်တာမြေသိမ်းရာသိမ်းလုပ်တာတွေချင်းလည်းမြန်မာနိုင်ငံနဲ့တူညီကြောင်းဘရက်အဒမ်စ်ကဆက်ပြောပါတယ်
So this is a big test for her. I mean, if she just goes to China and has a photo op with the Chinese political leadership, her credibility will continue to be diminished as it has been.
ဒီကိ ဇီ ဟာ ဒီမှာ အတွက်ကြီးမားတဲ့ စမ်းသပ်မှုကြီး တစ်ခုပါ။ ဒီမှာ အနေနဲ့ တရုတ်နိုင်ငံကို သွား အဲ့ဒီမှာ ခေါင်းဆောင်တွေနဲ့ ဓာတ်ပုံ တွဲရိုက်ပြီး ပြန်လာမယ် ဆိုရင်တော့ လွန်ခဲ့တဲ့ 2 နှစ်လောက် အတွင်း တိုင်းပြည်ထဲမှာ ဖြစ်ပေါ်နေတဲ့ လူအခွင့်အရေး ချိုးဖောက်မှု တချို့နဲ့ ပတ်သက်လို့ ရင်ငုံ နှုတ်ပိတ်နေခဲ့တဲ့ အတွက် ဒီမှာ အပေါ် ယုံကြည်မှု ရော့ကျလာနေသလို ထပ်ပြီး ယုံကြည်မှု ကြာဆင်းသွားဖို့ပဲ ရှိပါတယ်။
ဇွန်လ 10 ရက်ကနေ 14 ရက်နေ့ အထိ တွားရောက်မဲ့ ဒေါက်တာ ဆန်းစုကြည်ရဲ့ ဒီ တရုတ်နိုင်ငံ ခီးစဉ် အတွင်း တရုတ်သမ္မတ ရှီကျင်းပင် ဝန်ကြီးချုပ် လီကေချန်တို့ နဲ့လည်း တွေ့ဆုံဖို့ ရှိတာကြောင့် အတိုက်ခံ ခေါင်းဆောင် တူဦးကို တရုတ်အစိုးရ ထိပ်တန်း ခေါင်းဆောင်တွေ အနေနဲ့ အထူးထူးခြားခြား လက်ခံ တွေ့ဆုံတယ် လို့ ပြောရမှာပါ။ တစ်ဖက်မှာလည်း အခုနှစ် မကုန်ခင် မြန်မာ နိုင်ငံမှာ ရွေးကောက်ပွဲတွေ ကျင်းပဖို့ ရှိနေတဲ့ အတွက် တရုတ်အစိုးရ ဘက်က ဒေါက်တာ ဆန်းစုကြည် ဦးဆောင်တဲ့ NLD ပါတီ အပေါ် မျှော်လင့်ချက် ကြီးကြီးမားမား ရှိနေသလား ဆိုတဲ့ မေးခွန်း ထုတ်သူတွေ လည်း ရှိပါတယ်။ ဒါပေမဲ့ နိုင်ငံရေး လှစ်လာသူတွေကတော့ ရွေးကောက်ပွဲမှာ NLD ပါတီ အနိုင်ရတယ် မရဘူး ဆိုရတဲ့ လွန်ခဲ့တဲ့ နှစ်နှစ် 3 နှစ် အတွင်း မြန်မာ အစိုးရ နဲ့ တရုတ်နိုင်ငံ အကြားက ဆက်ဆံရေး မပြေလည်မှုတွေ ရှိခဲ့တာကြောင့် စစ်အစိုးရ လက်ထက် ကတည်းက အစဉ်တစိုက် မြန်မာ နိုင်ငံ ဘက်က ယက်တီ ပေးလာတဲ့ တရုတ်အစိုးရ ဟာ မြန်မာ အစိုးရ ကို အစဉ်တစိုက် ထောက်ခံ ပေးနေမှာ မဟုတ်ဘူး ဆိုတာ ပြသတဲ့ အနေနဲ့ ဒေါက်တာ ဆန်းစုကြည် ကို ဖိတ်ကြား ပြလိုက်တာ လည်း ဖြစ်နိုင်တယ် လို့ သုံးသပ် ပြောဆိုကြပါတယ်။ ဒီ ခီးစဉ် အတွင်း ဒေါက်တာ ဆန်းစုကြည် ရဲ့ ကိုယ်ရေး အရာရှိ ဒေါက်တာ တင်မအောင် NLD ပါတီက လွတ်တော် အမတ်တွေ ဖြစ်ကြတဲ့ ဦးဖြိုးမင်းသိန်း ဦးဖြိုးစရာ တော်တို့ လည်း လိုက်ပါ သွားကြမှာ ဖြစ်ပါတယ် ခင်ဗျာ။
ကိုစော်ဝင်းလိုင်း ပြောပြသွားတာပါ။ အခုတော့ ကချင် ဒေသ သတင်း ကို နားဆင် ရအောင်။ ကချင် ဒေသ စစ်ပွဲ တွေ တကြော ပြန် စတင် ခဲ့တဲ့ 4 နှစ် မြောက် အခုလို အချိန် ခါ မှာ မြန်မာ စစ်တပ်က အပြစ်မဲ့ အရက်သား တွေ အပေါ် လူ အခွင့်အရေး ချိုးဖောက်မှု တွေ ဇက်တိုက် ရှိနေ သလို ဒီလို ကျူးလွန် တဲ့ သူ တွေ ကို မြန်မာ အစိုးရ က အပြစ် ပေး အရေးယူ ခြင်း မရှိတာ ကြောင့် ဒါကို အရေးယူ ဆောင်ရွက် ဖို့ AI ခေါ် အပီပီ ဆိုင်ရာ လူ အခွင့်အရေး အဖွဲ့ကြီး က တောင်းဆို လိုက် ပါတယ်။ တချိန်ထဲမှာပဲ ကချင် ဒေသ မှာ စစ်ပွဲ တွေ ရက် ပြီး စစ်မှန် တဲ့ ငြိမ်းချမ်းရေး ရ အောင် ဂျာဝင် ဆောင်ရွက် ပေး ဖို့ ကချင် မဟာမိတ် အဖွဲ့ က အမေရိကန် အစိုးရ ကို တောင်းဆို လိုက် ပါတယ်။ အပြစ် အစုံ ကို တော့ ကိုညံဝင်း အောင် က တင်ပြ ထားပါတယ် ရှင်။
ဟိုရင် စီအစိုးရ နဲ့ အပြစ် ရစဲ ရေး သဘော တူခဲ့တဲ့ ကချင် လွတ်လပ်ရေး တပ်ဖွဲ့ KIA နဲ့ မြန်မာ အစိုးရ တပ်တွေ ကြား 2012 ခု ဇွန်လ 9 ရက် နေ့ က စလို့ ကချင် ဒေသ မှာ စစ်ပွဲ တွေ ပြန် ဖြစ်လာ ခဲ့တာ အခု ဆိုရင် 4 နှစ် ပြည့် သွား ခဲ့ ပါပြီ။ ဒါပေမဲ့ ကချင် ပြည်နယ် နဲ့ ရှမ်း ပြည်နယ် မြောက် ပိုင်း ကချင် လွတ်လပ် ရေး တပ်ဖွဲ့ KIU ထိန်းချုပ် ထားတဲ့ ဒေသ တွေ မှာ တော့ စစ်ပွဲ တွေ ဆက် ဖြစ် နေ သလို IDP လို့ ခေါ် တဲ့ ပြည်တွင်း စစ်ဘေး ရှောင် ပြည်သူ တွေ ဟာ လည်း ဒုက္ခ သည် စခန်း တွေ က နေ မိမိ တို့ မူလ နေအိမ် တွေ စီ မပြန် နိုင် ကြ သည် ပဲ ဖြစ် နေ ပါတယ်။ ဆက်လက် ဖြစ်ပေါ်နေတဲ့ ကချင် စစ်ပွဲ တွေ အတွင်း အစိုးရ စစ်တပ် ရဲ့ လူ အခွင့်အရေး ချိုးဖောက်မှု တွေ ရှိနေတာ ကြောင့် ဒါကို အမြန် ရပ် ပစ်ဖို့ နဲ့ အပြစ် ကျူးလွန် သူ တွေ ကို ထိရောက် စွာ အရေး ယူဖို့ ကချင် စစ်ပွဲ 4 နှစ် ပြည့် အချိန် မှာ AI လို့ ခေါ် တဲ့ နိုင်ငံ တကာ လူ အခွင့်အရေး အဖွဲ့ က မြန်မာ အစိုးရ ကို တောင်းဆို လိုက် တာ ဖြစ် တယ် လို့ Washington DC က AI အဖွဲ့ ရဲ့ ပြော ခွင့် ရသူ Mr. Tikuma က ပြော ပါတယ်။
They are asking impunity should end. That means whoever who have committed human rights abuses by the Myanmar army should be tried and punished.
စစ်ဖြစ်နေတဲ့ကချင်ဒေသမှာလူခွင့်ရေးချိုးဖောက်ကျူးလွန်နေတဲ့မြန်မာအစိုးရတပ်ကတာဝန်ရှိသူတွေကိုအရင်မြင်ဝဲဒီတိုင်းလွတ်ထားပေးတာကိုရပ်ပစ်ဖို့မြန်မာအစိုးရကိုတောင်းဆိုတာပါ။စစ်ပွဲထဲမှာမပါတဲ့အရက်သားပြည်သူတွေပေါ်လူခွင့်ရေးချိုးဖောက်တာတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတာတွေဘုံကျဲတိုက်ခိုက်နေတဲ့အထောက်အထားတွေကျွန်တော်တို့စီမှာရှိပါတယ်။
အမေရိကန်ပြည်ထောင်စု Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ကလည်းဇွန်လ9ရက်နေ့မှာအမေရိကန်လွှတ်တော်ကတာဝန်ရှိသူတွေနဲ့ရောအိုဘားမားသမ္မတယုံတာဝန်ရှိသူတွေနဲ့ပါတွားရောက်တွေ့ဆုံပြီးကချင်ဒေသကစစ်ပွဲတွေရပ်ဆဲသွားစေဖို့နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ပေါက်လာစေဖို့အမေရိကန်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ကြောင်းကချင်မဟာမိတ်အဖွဲ့ဦးဆောင်သူတူဖြစ်တဲ့ကိုဂွမ်ဆန်က VOA ကိုပြောပါတယ
်။ကချင်ပြည်နယ်မှာကတော့လူသသိန်းခွဲဒီနေ့ထိဒီစစ်ပေးတင်းဆောင်နေရပေါ့နော်နောက်တစ်ခုကတော့တိုက်ပွဲတွေရောခဏခဏဖြစ်နေသေးတယ်ရက်သွားတာရောမရှိသေးဘူးအဲ့ဒါဆိုတာတကယ်ကြီးငြိမ်းချမ်းရေးမဖြစ်သေးတာတော့တေချာတယ်နောက်ငြိမ်းချမ်းရေးစာချုပ်ရောကျွန်တော်မချုပ်ဆိုနိုင်ဘူးပေါ့နော်ဒီနေ့ဆိုရောကျွန်တော်ဒီအမေရိကန်အစိုးရမှာတိုက်တွန်းမှုကျွန်တော်တွားလို့ဖြစ်ပါတယ်လက်ရှိပကတိအခြေအနေမှာကျွန်တော်တိုင်းရင်းသားနေမြန်မာတကယ်ကိုကွာဟနေရပေါ့နော်စစ်မှန်တဲ့ငြိမ်းချမ်းရေးဆိုတာဥမာစာရွက်ပ ပေါ်မှာပဲလက်မှတ်ထိုးတဲ့ရင်းချရင်မှဖြစ်ခိုင်းသေးခြင်းတတိကူရှိမှနိုင်ငံတကာတောင်းကြည့်လေးလာရင်းချရင်မျိုးပေါ့ကျွန်တော်ဖြစ်ခိုင်းသေးခြင်းအဲ့ဒါကျွန်တော်တိုက်တွန်းတာ
ကချင်ဒေသမှာစီပေးရှောင်နေရတဲ့ဒုက္ခသည်တသိန်းခွဲဝန်းကျင်ရှိပြီးဒုက္ခသည်စခန်းတွေကိုအကူအညီတွေဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေသလိုအကူအညီတွေအများအပြားလိုအပ်နေသေးပဲလို့ကိုကွမ်ဆန်ကပြောပါတယ်။အခုဆက်ပြီးဖြစ်နေတဲ့ကချင်စစ်ပွဲတွေအတွင်းအရသာပြည်သူတွေနေတဲ့ဒေသကိုအစိုးရတပ်တွေကဘုံကျဲတိုက်ခိုက်မှုတွေရှိနေတာကြောင့်ဒါကိုရပ်ပစ်ဖို့မြန်မာအစိုးရကိုတောင်းဆိုကြောင်း AI အဖွဲ့ရဲ့ပြောခွင့်ရသူမစ္စတာတီကူမာကပြောပါတယ
်။ We are urging the Myanmar government to instruct their security forces not to shell or kill people
စစ်ပွဲနဲ့မဆိုင်တဲ့ပြည်သူတွေကိုဘုံကျဲတိုက်ခိုက်တာတွေမလုပ်ဖို့အစိုးရတပ်ဖွဲ့တွေကိုတားမြစ်ပေးဖို့မြန်မာအစိုးရကိုကျွန်တော်တို့တောင်းဆိုပါတယ်အစိုးရတပ်ဖွဲ့တွေအနေနဲ့စစ်ဖြစ်တဲ့ဒေသတွင်းစောင့်ထိုင်းရမယ့်နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့အရက်သားပြည်သူတွေဘေးအန္တရာယ်မဖြစ်အောင်အကာအကွယ်ပေးဖို့ကိုလည်းတောင်းဆိုပါတယ
် AI အဖွဲ့ရဲ့ဇွန်လ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့2015ခုနှစ်ဇန်နဝါရီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာအမျိုးသမီးနှုတ်ဦးကိုအစိုးရတပ်ကအရမပြုကျင့်ခဲ့တဲ့အဖြစ်အပျက်ကိုလည်းရင်ညွှန်းဖော်ပြထားပါတယ်။ဒါကြောင့်အစိုးရစစ်တပ်ရဲ့တိုင်ရင်မှုအပါအဝင်အခြားအဆင့်တာဝန်ရှိသူတွေကိုတရားစွဲဆိုခွင့်ပြုဖို့ကိုလည်း AI အဖွဲ့ကတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ကတော့အဲ့ဒီကိစ္စသူတို့နဲ့မသက်ဆိုင်သလိုဒီဆွဆွဲမှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်ဖို့မရှိကြောင်းတရားဝင်တုံ့ပြန်ခဲ့တာကိုလည်း AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကိုငြံဝင်းအောင်ပြောပြသွားတာပါအခုတော့မြန်မာကျပ်ငွေအခြေအနေကိုနားဆင်ရအောင်မြန်မာနိုင်ငံမှာငွေဈေးကျနေပြီးဒေါ်လာဈေးတွေတရရိပ်တက်နေတာဟာအစိုးရအတုံးစရိတ်များပြီးလိုပြငွေရဲ့နောက်ပိုင်းမှာငွေစက္ကူအစ်စ်တွေထထုတ်တာကြောင့်ဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်ပြီးတွင်းလုပ်ငန်းတွေအတွက်ငွေပေးချေရမှာမြန်မာငွေနဲ့ပဲပေးဖို့ဗဟိုဘဏ်ရဲ့လှုပ်ဆောင်မှုကနေမြန်မာငွေလိုအပ်ချက်များအောင်ဖန်တီးနိုင်တယ်လို့လည်းမြင်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံမှာခုရပိုင်းအတွင်းဒေါ်လာဈေးတွေတရရိပ်တက်လာနေတာဟာ2015ခုနှစ်မှာအစိုးရအသုံးစိတ်တိတ်များနေတဲ့အတွက်လူငွေပြလာနေတာကြောင့်ဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကသုံးသပ်ပါတယ
်။အရင်ကဒေါ်လာဈေးတိတ်နေအများအားဖြင့်အစိုးရကနိုင်လိုက်တယ်လို့ဖြစ်တာမျိုးရှိပါတယ်။အခုကတော့အဲ့ဒါအတွက်အမှန်ပြောကြဆိုဆိုရင်လည်းလူပြေကပေါ့မှာဟို2015ခုနှစ်မှာလူငွေပြတာပေါ့ deficit ကမြန်မာကျပ်ငွေဘီလီယံပေါင်း3800လောက်လူငွေပြတယ်ပေါ့အဲ့ဒါကလည်းခုနကဝန်ဆောင်နေလာတာပြလိုက်တာကျပ်ဘီလီယံပေါင်း2900လို့ပါလို့အဲ့လိုလဲကြတယ်ပေါ့အဲ့တော့လူငွေကိုသူတို့ဖြည့်ရမလဲဘယ်ကနေဖြည့်မလဲဒေါ်လာဝယ်ဖြည့်မလားရေးစက်ကူခိတ်ထုတ်ပြီးဖြည့်မလားအဲ့ဒီလိုလေးတဲ့အချိန်မှာလက်တွေ့တက်တွေအထောက်ထားတွေ့ရတာတော့$1,000ပေါ့ကျပ်ငွေတွေကိုစက်ကူတွေထုတ်တယ်ဆိုတာ security ကိုအကြောင်းပြပြီးထုတ်တယ်ဆိုတာလည်းတကယ်ဖြစ်တွေ့ရတယ်လေအဲ့ဒါကြောင့်ကျပ်ငွေတွေဖုံးပွားလာပါလေ inflation ဖြစ်လာတယ် inflation ဖြစ်ရင်ထုံးစံအတိုင်းဒေါ်လာတန်ဖိုးတက်ပြီးမြန်မာကျပ်ငွေကျတာလည်းဖြစ်နိုင်ပါတယ
်ဒီလိုငွေစက်ကူအစ်စ်တွေထပ်ထုတ်ပြီးဖြည့်ရှင်းတာမျိုးကိုအရင်ကမကြခဏလုပ်လို့ရှိပါတယ်ဒီလိုအစ်စ်တွေထပ်ထုတ်တိုင်းကုန်စင်းနှုန်းကပိုးပိုပြီးတက်သွားတတ်တာမို့ဒီလိုနီးနဲ့မဖြေရှင်းတယ်မို့လို့ဆိုပါတယ်။မကြသေးခင်ကပြည်တွင်းမှာဘဲလုပ်ငန်းအတွက်ကိုမဆိုငွေပေးချေရင်ကျပ်ငွေနဲ့ပေးချေရမယ်လို့ဗဟိုဘဏ်ကနေကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံတကာချင်းသုံးတဲ့စနစ်မို့ဒေါ်လာကိုဥစားပေးသုံးဆွဲတဲ့အလေ့ကျင့်လျော့ပါစေပြီးမြန်မာငွေလိုအပ်ချက်တိုးလာစေနိုင်တယ်လို့ထောက်ပြပါတယ်
။အဲ့ဒါကနိုင်ငံတကာရဲ့ practice အမှန်ပါ။ဒါပမာကြီးတစ်ခုပဲဟုတ်ဟိုဟိုတယ်ဖီးစီပေးချလို့ရှင်ဒေါ်လာနဲ့ပေးရတယ်နောက်ပိတ်ဆုံးတက္ကစီ charges လေးပေးတာတော့မှဒေါ်လာနဲ့မှယူတာမျိုးတွေရှိနေတယ်ဒီမှာ license နဲ့တင်ထားတဲ့ကားတွေဆိုရင်ဒေါ်လာနဲ့တောင်းတယ်ဟုတ်ဒေါ်လာတွေကသိပ်ပြီးတော့ demand ညာလုံးအားကြီးတော့ပြည်တွင်းမှာဘယ်လိုငားမယ်ပေးချေပေးချေကြံ့ဝင်နဲ့ပေးချေရန်ဆိုပြီးတော့အဲ့လိုဟိုနိုင်ငံတကာ practice အတိုင်းလုပ်ဟိုညကြရလေလို့ဘောပေါက်ပါလေအဲ့ဒါဟိုတော့ခံပါလေမှန်တယ်လို့နေပါလေ
လက်ရှိမြန်မာငွေလဲနှုန်းကျဆင်းနေတာအတွက်ဗဟိုဘဏ်ကဒေါ်လာကိုကြားကန်ပေးတာဖြစ်စေငွေဈေးကစားသူတွေကိုအရေးယူတာမျိုးဖြစ်စေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့လဲစီးပွားရေးပညာရှင်ဦးလာမောင်ကသုံးသပ်ပါတယ
်ဗဟိုဘဏ်ကခုနပြောလို့သူတို့နည်းမျိုးစုံတော့တုံးရမယ်သဘောရှိတာပေါ့အဲ2014ခုနှစ်တုန်းကစက်တင်ဘာလမှာစဒေါ်လာဈေးတွေတက်တယ်ကျန်ငွေတွေဈေးကျတော့ 990ဒီလည်းဖြစ်ရောဘဟုပိုင်းကရော2014ခုနှစ်နိုဝင်ဘာလမှာဒေါ်လာ300 million ထုတ်ပြီးတော့ပုဂ္ဂလိကဘဏ်တွေရောင်းချပြီးပြီးတော့ကြားခံပြည့်စုံပြီးပါတယ်အဲ့ဒီမှာဒေါ်လာတက်သွားတယ်ဆက်မတက်ဘူးအခုလည်းအကယ်၍များနိုင်ငံတော်မှာဒါမှမဟုတ်ဘဟုပိုင်းမှာဒေါ်လာရှိလို့ရှိရင်ဒေါ်လာနဲ့ပုဂ္ဂလိကဘဏ်တွေကိုကျောင်းပေးလိုက်မယ်ဆိုလို့ရှိရင်ဒေါ်လာတွေပြန်ကျနိုင်ပါတယ်နောက်တနည်းလားထိတာကတော့အခုက speculator တွေကဈေးကစားလို့အဲ့ဒါအရေးယူတဲ့အဆင့်ရောက်နေတော့လည်းကြာမှာပေါ့
မကြသေးခင်ကမြဝတီဘက်မှာဒေါ်လာငွေနှစ်တန်းဖမ်းမိခဲ့ပြီးဒီလိုငွေဈေးကစားသူတွေမှောင်ခိုးတဲ့ငွေကိုဖမ်းမိတာတွေရှိတယ်လို့ဖမ်းမမိဘဲလှုပ်ရှားနေတာတွေလည်းရှိနေတာမို့ငွေမှောင်ခိုးလက်ကြီးသမားတွေကိုစုံစမ်းဖော်ထုတ်ပြီးအရေးယူဖို့လည်းတိုက်တွန်းခဲ့ပါတယ
်ဒေါ်ခင်မျိုးသက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာပါအခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်မှာပါရုရှားအနေနဲ့ Minsk သဘောတူညီချက်တွေကိုစတင်အကောင့်ထဲပေါ်ချင်းမရှိတဲ့အပြင်ယူကရိန်းရဲ့အချုပ်အခြာအာဏာကိုမလေးစားဘူးဆိုရင်ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေကိုချမှတ်သွားမှာဖြစ်တယ်လို့ American သမ္မတ Barack Obama နဲ့ဥရောပကောင်ဆောင်တွေကသဘောတူလိုက်ကြပါတယ်ကုန်သွယ်ရေးရာသီဥတုပြောင်းလဲမှုနဲ့အကြမ်းဖက်ဝါဒစတဲ့အကြောင်းအရာတွေကိုဆွေးနွေးပြီးထိတ်သိညီလာခံကိုတင်းလာနေမှာအပီးတက်လိုက်တာပါ VOA သတင်းထောက် Louis Ramirez ကညီလာခံလုပ်တဲ့နေရာဂျာမနီနိုင်ငံကနေသတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြပါလိမ့်မယ
်တတန်းကုံဆုံးတော့မဲ့ဒဏ်ခတ်ပိတ်ဆို့မှုတွေတတန်းတို့ဖို့ G7 ထိတ်သိနိုင်ငံဆွေးနွေးပွဲမှာပါဝင်တဲ့ဥရောပနိုင်ငံတွေကို No Sort လှုပ်ဆောင်တာဟာသမ္မတဥပမာတွေအကဲဆတ်မှုတည်းဖြစ်ခဲ့ပါတယ်ရုရှားနိုင်ငံကိုတတန်းနဲ့တတိပေးနိုင်မှုသူကမျှော်လင့်နေပါတယ်တင်းလာနေမှာတော့သူ့လိုချင်တာရရှိသွားပါတယ
် Our European partners reaffirmed that they will maintain sanctions on Russia until the Minsk agreements are fully implemented which means extending the EU's
Minsk တဘောတူညီချက်ဒီအလုံးကိုအကောင့်ထဲပေါ်ပြီးတဲ့အချိန်ထိရုရှားနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားရှိသွားမယ်လို့ကျွန်တော်တို့ရဲ့ဥရောပမဟာမိတ်တွေကထပ်ပြီးတော့အခိုင်အမာပြောဆိုလိုက်ပါပြီဆိုလိုတာကတော့ EU ရဲ့လက်ရှိပိတ်ဆို့အရေးယူမှုတွေကိုဇူလိုင်လအလွန်မှာလဲဆက်ပြီးတော့ထားရှိမှာဖြစ်ပါတယ်
ရုရှားအနေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုစတင်လေးစားခြင်းမပြုဘူးဆိုရင်အမေရိကန်နဲ့ G7 မှာပါတဲ့ဥရောပနိုင်ငံတွေကထပ်ပြီးပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေကိုလုပ်ဖို့အစဉ်သစ်ရှိတယ်လို့သူတို့ကရုရှားအစိုးရကိုတတိပိတ်ပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဆုံးဖြတ်ချက်ချဖို့လိုအပ်နေပြီလို့နေရက်ကြာထိပ်သီးညီလာခံအပြီးမှာသမ္မတဥဘားမားကပြောပါတယ
်။ Does he continue to wreck his country's economy?And continue Russia's isolation.
တမရပူတင်အနေနဲ့ရုရှားနိုင်ငံရဲ့စီးပွားရေးကိုဆက်လက်ကျဆင်းစေချင်သလား။တချိန်ကဆိုဗီယက်ပြည်တော်စုရဲ့ခံနာမှုကိုပြန်ဖန်တီးဖို့ဆိုတဲ့ဆန္ဒလမ်းမကြောင်းရုရှားကိုအထီးကျန်စေတော့မှာလား။ဒါမှမဟုတ်ရုရှားအောင်မြင်တိုးတက်ဖို့အတွက်တခြားနိုင်ငံတွေရဲ့နယ်နိမိတ်နဲ့အချုပ်အခြာအာဏာပိုင်နှက်တွေကိုကျူးကျော်ချိုးဖောက်စေရမလိုဘူးဆိုတာ तू နားလေသဘောပေါက်သလား
။ဒါပြင် Pacific နဲ့ Atlantic တဝိုက်ကမဟာမိတ်တွေနဲ့ကုံသွဲရေးသဘောတူညီမှုတွေဖြစ်မြောက်စေဖို့အတွက်ကြိုးပမ်းနေတာကိုသမ္မတဥဘာမားကအလေးထားပြောကြားသွားပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဂရိအကျွေးပြဿနာကိုကူညီဖြေရှင်းပေးဖို့လည်းနှိုးဆော်သွားပါတယ်။တနင်္လာနေ့ကဆွေးနွေးပွဲမှာ G7 နိုင်ငံတွေကအဓိကဆိုးရိမ်နေကြတဲ့အကြမ်းဖက်မှုအကြောင်းပါဝင်ပြီး G7 ထိပ်သီးနိုင်ငံတချို့ဟာ IS သွေးကြော်ရင်နေနေရေးအတွက်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမှာပါဝင်ကြပါတယ်။သမ္မတဥဘာမားကအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အာဘာဒီနဲ့လည်းတွေ့ဆုံခဲ့ပါတယ်။မကြသေးခင်ကရာမာဒီမြို့ IS သေကြတဲ့လက်ထက်ကြောက်ရောက်သွားတာကအီရတ်စစ်တပ်အတွက်ယာယီအခက်အခဲဖြစ်တယ်လို့အယ်အာဘာဒီကပြောပါတယ်။ကောင်းဆောင်ကြီးနှစ်ဦးက IS သေကြတွေကိုတိုက်ဖို့ဗျူဟာတွေဆွေးနွေးခဲ့ကြပါတယ်။အီရတ်စစ်သားတွေရဲ့လက်ကျစ်ရေးတွေကိုအမေရိကန်နိုင်ငံအနေနဲ့ပို့ပြီးအရှိန်တိုးရမယ်လို့သမ္မတဥဘာမားကပြောကြားသွားပါတယ်။ဒါပြင် IS သေကြတွေကိုနှိမ်နင်းဖို့အတွက်အီရတ်စစ်တပ်ဟာစစ်သားစုဆောင်ရေးမှာအချိန်မြင့်တင်ပြီးစူနီတွေပါပါဝင်အောင်လှုပ်ဆောင်ရမယ်လို့သမ္မတဥဘာမားကပြောကြားသွားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ကနေပုံထုနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 30 40 50 line net meter 190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian 3 English စာသင်ခန်းစာတွေနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့တရုတ်ပြည်ကိုပထမအဦးဆုံးအကြိမ်သွားရောက်ဖို့ရှိပြီးဒီခီးစဉ်အပေါ်ဘယ်လိုမြင်ကြပါသလဲ
ဒီဦးသိန်းစိန်အစိုးရကိုလည်းတဆုံးတာဖိအားပေးခြင်းတဲ့အပေါ်မှာတရုတ်အစိုးရဟာဒေါက်အောင်ဆန်းစုကြည်ကိုအဆင့်အမြင့်ဆုံးအနေနဲ့ခိတ်တယ်လို့
အင်ကာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခွင့်အပြည့်အစုံကိုပြန်လည်နှาศင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုဒေါ်လလတန်းကစူးစီးတင်ဆက်ထားတာကိုနားထောင်ရအောင
် English she overruled foreign ministry to invite Dawn San Suu Kyi ဆိုတဲ့စိတ်ဆိုးနေတဲ့ရှီအနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုကြော်လွန်ပြီးဒေါ်အောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တယ်လို့ဒေဝရတဲ့ခေါင်းကြီးနဲ့ထိုင်ဝမ်ချေဆိုင်onechinatimes.com မှာဇွန်လ9ရက်နေ့စွဲနဲ့ရေးသားထားတာကိုဒီကနေ့စတင်မဲ့ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ဘေကျင်းခီးစဉ်နဲ့လိုက်ဖက်အောင်ပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။တရုတ်သမ္မတရှီဂျင်းပင်အနေနဲ့မြန်မာတိုက်ခိုက်ခေါင်းဆောင်ပြင်နိုဘယ်ညင်ညာရေးဆုရှင်နဲ့ဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုပါတီခေါင်းဆောင်တွေကြားဖလှယ်တဲ့ရည်ရွယ်ချက်နဲ့ဘေကျင်းကိုဖိတ်ကြားရခြင်းဟာတရုတ်နိုင်ငံခြားရေးဌာနရဲ့အားနည်းတဲ့လှုပ်ဆောင်ချက်ကိုသူစိတ်ပြက်မိလို့ဖြစ်တယ်လို့ပြည်သူသတင်းဂျာနယ်ဝက်ဘ်ဆိုက်ဖြစ်တဲ့ Boxin News ကဖော်ပြထားတာကိုဆောင်ပါရှင်ကထောက်ပြခဲ့ပါတယ်။ဘေကျင်းအခြေစိုက် Boxin News သတင်းရကွက်ဆိုရခုလိုဒေါအောင်ဆန်းစုကြည်ကိုဒီသတင်းပါလာရောက်ဖို့ဖိတ်ကြားတာဟာတရုတ်ကွန်မြူနတီပါတီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့သမ္မတရှီဂျင်းပင်ဦးဆောင်တဲ့ CNSC လို့ခေါ်တဲ့ဗဟိုအမျိုးသားလုံခြုံရေးကော်မရှင်ရဲ့နှစ်ရက်ကြာညီလာခံကဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုထားပါတယ်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုနိုင်ငံရေးတန်တမာရေးနဲ့စီရေးဆိုတဲ့သုံးမြောက်နည်းလမ်းနဲ့ကင်တွယ်ဖြည့်ရှင်းသွားဖို့လေစီဝေးဘက်မှသဘောတူခဲ့တယ်လို့အဲ့ဒီသတင်းရကွက်ကဆိုပါတယ်ပထမကတော့တိုင်းရင်းသားတွေနဲ့မြန်မာအစိုးရတပ်တွေရဲ့တိုက်ခိုက်မှုတွေတရုတ်နယ်စပ်ပဲမကြာခဏကူးစက်တာအဆုံးသတ်ရေးအတွက်မြန်မာတပ်ကိုဖိအားပေးနိုင်ဖို့တကယ့်အမြောက်ကြီးစံတွေတုံးပြီးနေဆက်မှာစီးရီးလိချင်းမှုပြုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒုတိယကတော့မကြာမီနှစ်ကူမှာကျင်းပမဲ့ရွေးကောက်ပွဲမှာနိုင်ရရှိဖို့အားကောင်းနေတဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုဖိတ်ကြားခြင်းအဖြစ်မြန်မာအစိုးရကိုဖိအားပေးနိုင်ဖို့ဖြစ်တယ်လို့ဆိုထားပါတယ်ဒါကြောင့်လည်းသမ္မတရှီအနေနဲ့ဒေါက်အောင်ဆန်းစုကြည်ကိုဖိတ်ကြားဖို့နိုင်ငံခြားရေးဌာနကတစီမသွားဘဲကွန်မြူနတီပါတီရဲ့နိုင်ငံခြားရေးနဲ့တခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့ဌာနကနေစခုလိုဖိတ်ကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဌာနကတော့ခုချိန်ဟာဒေါက်အောင်ဆန်းစုကြည်ကိုဖိတ်ကြားဖို့အခြေခံမဟုတ်တဲ့အကြောင်းအကြံပေးခဲ့တာကိုလည်းသမ္မတရှီကမနှစ်သက်တဲ့အတွက်ဒေါက်အောင်ဆန်းစုကြည်ကိုခုလိုဖိတ်ကြားရမှာလူသိရှင်ကြားဖိတ်ကြားဖို့ဆန္ဒရှိတဲ့အကြောင်းနဲ့ဘူဆောင်းညူးစ်ကိုကိုကပြီးဆောင်ပါရှင်ကထောက်ပြထားပါတယ်။ဆောင်ပါအပြည့်စုံကတော့onechinatimes.com မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးဗြိတိန်နိုင်ငံထုတ် The Independent သတင်းစာကြီးမှာ Burma elections China tries to woo opposition leader Aung San Suu Kyi ahead of polls ဆိုပြီးဝေကောက်ပွဲများမတိုင်မီတိုက်ခိုက်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကသူ့ပဲပအောင်ဆွဲဆောင်ဖို့ကြိုးစားနေတယ်ဆိုပြီးတော့ပီတာပိုဟင်ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်2012ခုဧပြီလကစလို့လွတ်တော်အမဖြစ်လာခဲ့ပြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ဟာခီးအတော်လေးထွက်ခဲ့ရမှာဇွန်လ10ရက်တရုတ်တံပရနိုင်ငံကိုပထမဦးဆုံးချိန်တွားရောက်မြင့်သူ့ရဲ့ခီးစဉ်ကတော့ထူးခြားဆုံးဖြစ်တယ်လို့ဆောင်းပါးရှင်ကအစချီရေးသားထားပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ဂျပန်တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ကိုတွားရောက်ပြီးအဲ့ဒီမှာနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာဖြစ်တယ်လို့အရင်ကတရုတ်နိုင်ငံကိုတွားလည်ဖို့သတင်းတွေထွက်ခဲ့ပြီးမြင့်ပြီးခဲ့တဲ့သတင်းပတ်ကကြေညာလိုက်တဲ့ဘီဂျင်းခီးစဉ်ကတော့ရုတ်တရက်ထွက်ပေါ်လာတာဖြစ်ပြီးသမ္မတရှီဂျင်းပင်ပြင်တရုတ်ဝန်ကြီးချုပ် DK Chang ရဲ့ပါဒေါက်ဆန်းစုကြည်ဟာတွေ့ဆုံဖို့ရှိပါတယ်နိုဝင်ဘာဆက်စပ်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲများမတိုင်မီဖြစ်တဲ့အတွက်ကြောင့်တိတ်ကိုထူးခြားတဲ့အချိန်ဖြစ်တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားပါတယ်တရုတ်တို့အနေနဲ့ဒေါက်ဆန်းစုကြည်ဟာ လူလူရဲ့ထောက်ခံမှုကိုရရှိနေတယ်ဆိုတာကိုနားလည်သဘောပေါက်ထားတာဖြစ်ပြီးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရတမရမဖြစ်လာနိုင်ပေမဲ့လို့လေနိုဝင်ဘာလရွေးကောက်ပွဲပြီးနိုင်ငံ့ရဲ့အင်အားကြီးဆုံးပုဂ္ဂိုလ်နှစ်ဦးဒါမှမဟုတ်သုံးဦးနဲ့တော့တဦးဖြစ်နိုင်တဲ့အလားအလာရှိနေတဲ့အကြောင်းဆောင်းပါးရှင်ကရေးသားထားပါတယ်ပြည်စုံကတော့ independent.co.uk မှာဖတ်ရှုနိုင်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
အခုတော့မနက်ခင်းတိုင်းနားဆင်နေရတဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်ဒေါ်လလတန်းကစူးစီးတင်ဆက်ထားပါတယ်ရှင်
idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating ကရိုက်တာနှက်တာ a-d-e-a-d dead theta h-o-r-s-e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီးသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်တင်ဆက်သွားတာဖြစ်ပါတယ်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားထောင်ရမှာပါ။ကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်ရှင
်။တော်ရရှိမြတ်ခင်ဗျာ။တရုတ်သမ္မတဝန်ကြီးချုပ်တို့လိုထိတ်တန့်ကောင်းဆောင်နေတဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်တရုတ်ပြည်ခီးစဉ်တွေ NLD ပါတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုတရုတ်ကွန်မြူနတီပါတီကဖိတ်ကြားထားပါတယ်။ဒီချိန်တုန်းကအာဏာရအစိုးရတွေနဲ့ပဲအဆက်ဆက်များတဲ့တရုတ်နိုင်ငံအနေနဲ့အခုလောက်ရတာဒီမိုကရေစီအင်အားစုတွေဘက်ကိုရိမ်းလာတဲ့ခြေလှမ်းလားပြည်တွင်းပြည်ပနိုင်ငံရေးအခြေအနေတွေကြောင့်ပဲတရုတ်နိုင်ငံဘက်ကပြောင်းလဲလာတာလားမြန်မာနိုင်ငံအနေနဲ့အင်းကြီးချင်းအင်အားကြီးတရုတ်နိုင်ငံကိုရှေ့လျှောက်ဘလို့ပုံစံနဲ့ချင်းကပ်ဆက်ဆံသင့်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ပထမဆုံးအနေနဲ့ကတော့ဒီလို NLD နဲ့ဒီအစစ်မြေတွစ်ဆုံမှုတွေဖြစ်လာတာတရုတ်ဆိုရကဒီမိုကရေစီအင်အားစုတွေဘက်ကိုရိမ်းလာတဲ့မူဝါဒအချို့ပြောင်းတခုလားတရုတ်စိုးရအနေနဲ့ရည်တည်ချက်တိကျစွာပြောင်းလဲလာနေပြီလားဆိုတာကိုတော့ဆွေးနွေးသူတွေရဲ့အမြင်တွေကိုကျွန်တော်တို့အရင်ဆုံးသိချင်ပါတယ်ပထမဆုံးတော့ဒီတရုတ်နိုင်ငံမှာခြေစိုက်ထားတဲ့မြန်မာအရေးသုံးသပ်တဲ့ဒေါက်တာလှကျော်စောရဲ့အမြင်ကိုသိချင်ပါတယ်ခင်ဗျာဆရာမလှကျော်စောရဲ့အမြင်ကိုအချင်းချင်းဆွေးနွေးပြပါအောင်ခင်ဗျာ
ဗမာပြည်ရဲ့အခုနောက်ပိုင်းအခြေအနေကအတော်ရှုပ်ထွေးလာတယ်အထူးသဖြင့်နှစ်လပိုင်းကစလို့ပေါ့နော်ကိုကံကိစ္စတွေပြန်ဖြစ်လာတာအစောပိုင်းကလေးကလည်း KIA နဲ့ဒီတရုတ်နဲ့နေစပ်တလျှောက်ပေါ်အဲ့ပြည်တွင်းစစ်ကပိုးပိုးပြင်းထန်လာတဲ့အခါမှာတရုတ်အထူးသဖြင့်ဒီ March လကတရုတ်ပြည်ပေါ်ကိုဘုံနေကြပြီးတော့တရုတ်နိုင်ငံသားတွေပိတ်ဆုံးသွားမှုလည်းဖြစ်လာပြီးရောအဲ့ကလေးကတရုတ်ပြည်မှာတော်တော်ကိုပူပူညံ့ညံ့နဲ့အစိုးရကိုတိုက်တွန်းတာတွေပါလာတယ်အဲ့ဒါကဗမာပြည်အစိုးရကိုဖိအား မျိုးစုံပေးဖို့ဗမာပြည်ရဲ့ဒီရင်းဆက်က260ဖြစ်နေပြီဘယ်ဘက်ဘယ်ဘက်မှာနိုင်အောင်မတိုက်နိုင်ဘူးဒီတိုင်းသွားရင်တရုတ်ပြည်ရဲ့အကျိုးစီးပွားတွေရောအဲဗမာပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်မယ်အထူးသဖြင့်2015ရွေးကောက်ပွဲအပြီးမှာဗမာပြည်ရဲ့နိုင်ငံရေးထဲမှာတော်တော်ဩဇာအာဏာကြီးမားလာနိုင်တဲ့အတိုက်ခံအင်အားစုတွေဘက်ကပုံမူတိတ်ညွန့်လာတာပဲအဲ့တော့ NLD နဲ့ပတ်သက်လို့တော့သူအစိုးရကြီးကဖိတ်နေတာပါဒေါ်အောင်ဆန်းစုကြည်ကိုလည်းအစိုးရကြီးကဖိတ်နေတာပါသို့တော်လည်းဒေါ်အောင်ဆန်းစုကြည်ကိုဘယ်လိုအဆင့်နေရာနဲ့ကြိုးမယ်ဘယ်လိုအဆင့်နေရာပေးမယ်ဆိုတာကိုမဖြေရှင်းနိုင်လို့တလောက်ကြာသွားတာဖြစ်တယ်အခုကတော့ဗမာပြည်ရဲ့အခြေအနေကတော်တော်ကြီးပြင်းထန်သေးသန့်လာတော့ဒီဦးသိန်းစိန်အစိုးရကိုလည်းတဆုံးတာဖိအားပေးခြင်းတဲ့အပေါ်မှာဒီအစိုးရဟာသူ့ရဲ့ပန်ကင်းတမန်ကင်းစီကံကလနာတွေကိုပေးချိတ်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုအဆင့်အမြင့်ဆုံးအနေနဲ့ဖိတ်တယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်သတင်းစာဆရာဦးစီသူအောင်မြင်လည်းရှင်းနေပါတယ်ဆရာဦးစီသူအောင်မြင်အမြင်ရောဆွေးနွေးပါအောင်ခင်ဗျာအခုဒီတရုတ်စိုးရရည်တည်ချက်တွေဟာဟိုအခုချိန်ခါမှာတိတိတသာပြောင်းလဲလာပြီလို့မြင်လားခင်ဗျာဆရာမြင်
เออဟုတ်ပါတယ်တိတိတသာပြောင်းသွားတယ်ဟိုအရင်တော့ဆိုရင်ဒါကျွန်တော်တို့အားလုံးသိပြီးတဲ့အတိုင်းပဲလေအရင်စစ်အာဏာရှင်တွေကိုဟိုလုံးဝသူအောက်ပူပေးတယ်ဒီကဘာပေါ်မှာနိုင်ငံမကလို့နယ်ဥစ္စာပေါ်ဗီဂျီကနေပြီးတော့မှလူခွင့်ရချိုးဟုတ်တယ်အတိုင်းပြည်သားကိုနှိပ်စက်တယ်ဆိုပြီးတော့မှဒါအရေးယူဖို့ကိစ္စတွေဖြစ်ပေါ်လာတိုင်းမှာသူကဗီဒီယိုအာဏာတွေသုံးပြီးတော့မှသူကဟိုပယ်ချခဲ့တာပဲလေပြောမှဆိုရင်အဲ့ဒီချိန်တုန်းကသူအဓိကဆက်ဆံတာကဒါစစ်အာဏာရှင်စစ်အစိုးရကိုပဲသူကဟိုဆက်ဆံခဲ့တာဟိုပြည်သူလူထုကိုနောက်ပြီးတော့မှပြည်သူလူထုကဟိုထောက်ခံတဲ့အတိုက်ခံတွေဆိုတာသူဘယ်တော့ခါကမှသူကကြည့်ခဲ့တာမဟုတ်ဘူးဆိုတော့အခုဒေါ်အောင်ဆန်းစုကြည်ကိုခေါ်တယ်ခေါ်တော့မှရိုးရိုးအဆင့်ဖိတ်ခေါ်တာမဟုတ်ဘူးတကယ်သမရကိုယ်တိုင်တွေ့မယ်ဆိုတော့ဒါကတော့တော်တော်ကိုကြီးမားတဲ့တူပီရဲ့သဘောထားအပြတ်ထင်ပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဆွေးနွေးပွဲအတွက်ဒီထိုင်းနိုင်ငံခြေဆိုင်တဲ့စီးနေငယ်အကဲကဥက္ကမဏီလည်းရှိနေပါတယ်ဆရာကာမဏီအမြင်ပြောပါအောင်ခင်ဗျာဒီတရုတ်စိုးရမြန်မာနိုင်ငံနဲ့ပတ်သက်လို့အခုဆိုရင်ဒေါ်ဆန်းစုကြည်ကိုအစင်းမြေပုံကိုယ်ကိုလည်းဆင်းပြီးတွေ့ရမယ်ဆိုတော့ဒါဟိုထူးခြားတဲ့အပြောင်းလဲလို့မြင်လားဆရာမြင
်ဟုတ်ကဲ့ဒါတော့ထူးခြားပါတယ်ခင်ဗျာလွန်ခဲ့တဲ့ဟလာအနည်း20ကျော်ပေါ့1989မှာသူတို့ဆိုတာဗမာအစိုးရနဲ့ပထမဆုံးစပြီးတော့သူတို့လက်ရင်းဖက်ခဲ့တယ်ပေါ့နော်ဗမာအစိုးရကိုလည်းအကုန်လုံးစစ်ရေးနိုင်ငံရေးစီးပွားရေးကူညီရေးကြီးကြပ်ပုံရိုးပေးခဲ့တယ်အဲ့တော့အဲ့ဒီကာလတော့ဟာလာကမ္ဘာအခြေအနေရောဗမာအခြေအနေရောပေါ့။နောက်အခုကမ္ဘာအခြေအနေဗမာအခြေအနေကြီးကတော်တော်ကိုအဝါကြီးရောတော်တော်ကိုအဝါတဲ့ပုံမှာသူတို့ရဲ့ဟလာကစားကွက်တွေကလည်းပြောင်းလာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်။အဲ့တော့ကျွန်တော်ကြားတော့ကလည်းသူကစားကွက်ဆပြောင်းလာတော့ခုနကပြောတဲ့မြစ်ဆုံကိစ္စလို့နောက်လက်ပတောင်းကိစ္စတို့မှာသူတို့ထဲမှာဆပြီးတော့ဒါဒီတရုတ်ဆိုးရတဲ့မှာတိုက်ပွဲတွေဆဖြစ်တယ်ပေါ့လေ။အရင်လိုမျိုးဟိုဒီဘက်ကဝယ်ပုံအောင်မလားဟိုဒီဘက်ကဆိုတော့ခုနလိုပေါ့ကြာပမာစစ်တပ်ဘက်ကပုံအောင်မလားဒါမှမဟုတ်ရင်တခြားအတိုက်ခံနေဘက်ကရောကိုကဟလာဖဲရက်ဒီကိုကစားမလားဆိုတာမျိုးပေါ့လေတစ်ဖက်မှာတော့ကျွန်တော်ဗမာပြည်အခြေအနေပြောင်းလဲလာတာလေအခုကဒီလိုဒီကချင်ရဲ့စစ်ပွဲတွေကိုကနဲ့စစ်ပွဲတွေမှာပမာစစ်တပ်ရဲ့အခြေအနေကိုလည်းတော်တော်သူတို့မြင်ပြီးတော့နည်းနည်းအထင်သေးသွားတဲ့သဘောလည်းရှိတယ်အဲ့တော့သူတို့အနေနဲ့ကတော့ခုနလိုဝမာစစ်တပ်ကိုခွာပြီးတော့ဗောလေတခြားကစားကွက်တွေကိုကစားဖို့တွေစဉ်းစားလာတဲ့ပုံရှိတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတ
ယ်။ဟုတ်ကဲ့ဆောစောဟိုဆီယမဒေါ်လာကျော်စောလဲဟိုထောက်ပြသွားတဲ့ဟာတခုပြန်ကောက်ချင်ပါတယ်ဒီဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကိုစီစဉ်နေတာတော်တော်ကြာပြီဒါပေမဲ့ဟိုထိတ်တန်းကောင်းဆောင်အဆင့်ဒီဘယ်အဆင့်ထိတွေ့မလဲဆိုတဲ့ကိစ္စမပြတ်နိုင်မနဲ့ကြာနေဆိုတော့ကျွန်တော်လည်းအဲ့ဒီတွင်နေဆောစောပိုင်းမှာကြာနေပါတယ်ဆိုတော့အခုအချိန်မှာဒေါ်အောင်ဆန်းစုကြည်ကိုဒီနိုင်ငံကောင်းဆောင်တယောက်လို့ဟို level 1လက်ခံတွေ့ဆုံမဲ့ကိစ္စကာဒီလက်ရှိမြန်မာအစိုးရဘက်မှာကြတော့ဘဝင်မကြစရာမဖြစ်နိုင်ဘူးလားအထူးသဖြင့်ဒီနေဆက်ပြဿနာတွေနဲ့ပတ်သက်လို့ဟိုအပြန်အလှန်ပြောကြဆွေးနွေးဖြစ်တဲ့အချိန်မျိုးမှာမြန်မာအစိုးရနဲ့ဆက်ဆံရေးမှာတရုတ်တွေတစုံတရာဟိုဆုံးရှုံးမှုမဖြစ်နိုင်ဘူးလားဆရာမလက်ကျော်စောအမြင်ပြောပါဦးခင်ဗျာ
ကျမကဒီလိုကြည့်ပါတယ်ဟိုတရုတ်အစိုးရအနေနဲ့ဗမာအစိုးရဦးသိန်းစိန်အစိုးရကိုစိတ်ပြက်လာပုံရပါတယ်အဲ့တော့စိတ်ပြက်လာတဲ့အခါမှာ तू ကဘက်ပေါင်းဆောင်ကဖိအားပေးတဲ့သဘောပါဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ကိုအစိုးပိုင်းတုန်းကလည်း तू ကဒေါ်အောင်ဆန်းစုကြည်ကိုဒီလိုအဆင့်မြင့်မပေးနိုင်တာဒီအစိုးရကဗမာအစိုးရညှိုးညင်မှာစိုးလို့ပါအခုတော့ညှိုးညင်ငါမှညှိုးညင်တော့ तू ဘူးဆိုင်ဖို့ဗမာအစိုးရကိုနိုင်ငံရေးရဖိအားပေးချင်လို့တို့ကျမမြင်တယ်ဘာဖြစ်လို့လဲဆိုတော့ဗမာအစိုးရကိုအခုစီးရဖိအားပေးတဲ့လုပ်ဟန်တွေလည်းခင်ဗျားတို့တွေ့နိုင်တယ်တရုတ်ကမှ မှာစီးရီးလေးကျက်နေတာဆိုတော့အဲ့စီးရီးလေးကျက်နေတာထူးခြားတယ်ခါတိုင်းလုံးနဲ့မတူသူကလေးတက်ကောပါတော့အကုန်လုံးပါတယ်တဲ့ချက်နှစ်ချက်ကသူကတကယ်အစ်စ်ကြီးစားအစ်စ်တွေနဲ့သုံးတာသုံးအချက်ကဘာလဲဆိုတော့အချိန်အကန့်တမရှိတာအချိန်အကန့်တမရှိတာထူးခြားတယ်ဘာလို့ဆေးရည်လေးချက်ငန်းဆိုတော့အချိန်အကန့်တရှိရတယ်သူကအခုအချိန်အကန့်တမထားဘူးအချိန်အကန့်တမထားတာဟာဘာကိုပြဆိုတယ်လဲဆိုတော့ဒီနေရာမှာသူတို့ဆေးရည်လေးချက်နာဟာယာယီตัวมหอบูยีชีเลผิดก้องผิดตัวနိုင်တယ်အနေဆုံးဗမာပြည်ကပြဿနာတစ်ခုခုဖြစ်လာရင်အရေးပေါ်ဖြေရှင်းနိုင်တယ်စခန်းတောင်တစ်ခုခုလုပ်ဖို့စီအစီစဉ်ကောင်းစီစဉ်နိုင်တယ်လို့တွေ့ရတယ်အဲ့ဒါကြောင့်ဒါလည်းဗမာအစိုးရကိုစီးရဖျားပေးနေတမျိုးပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာဆွေးနွေးပွဲအတွက်တောထရှင်တချို့ပို့ပေးပို့ထားတဲ့စာတွေကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်ဒီမှာတစားမတော့ဥစိန်မောင်မိတိလာဆိုပြီးပြဖို့ထားပါတယ်ကျွန်တော်တို့နည်းနည်းစာရီကလည်းများတယ်ရှည်လည်းရှည်တော့အချင်းချင်းကြီးပေါ်ပြကြပါတယ်သူ့ထဲမှာပေါ်ပြထားတာကတော့2015ခုအလွန်အစိုးရအဖွဲ့အတွင်းအချိန်ဝါကြီးမားလာမဲ့ NLD ရဲ့အလားအလာကိုတွက်ဆမိကြိုတင်ရင်းနှီးမှုယူထားတဲ့သဘောထားချင်းညှိနှိုင်းထားလို့တဲ့သဘောဆောင်တယ်လို့ထင်မြင်ပါတယ်မြန်မာပြည်သူလူထုအတွင်းတချို့ကတရုတ်မုန်တီးအမြင်များရှိနေတာကိုပြည်သူချစ်တော်ပြည်သူခေါင်းဆောင်ကိုအမိတဲပြုပြီးမြန်မာပြည်သူတွေရဲ့မြေတားကိုရယူလိုခြင်းလည်းဖြစ်နိုင်ပါတယ်စစ်ဆေးရအောင်အားပေးပေါင်းဖက်ပြီးတော့စီးပွားရေးကိုကိုကြိုးချရှာခဲ့တယ်ဆိုပြီးအတင်းအမြင်ခံရတဲ့အားတွေကိုလည်းခြေဖြက်လို့တဲ့အတွက်ပြည်သူ့အကျိုးအမှန်တကယ်တည်ဖို့ထမ်းရမယ့်ပါတီဒီပါတီရဲ့ဥဆောင်မှုနဲ့ဖွဲ့စည်းမဲ့အစိုးရမျိုးကိုလည်းလိုလားမျှော်ကိုပြီးအကျိုးတူပေါင်းဖက်လက်တွဲလို့တဲ့သဘောရှိကြောင်းကိုပြသရောက်တယ်လို့ယူဆတဲ့အကြောင်းဥစိန်မောင်ကရေးထားတာပါခင်ဗျာကျွန်တော်နောက်စာတစ်စာကိုလည်းနန်းလောင်ဖတ်ပြပေးပါဦးကိုကျော်ဖို့တထောင်ရဲ့ပေးစာပါခင်ဗျာ
အဟုတ်ကဲ့အာ तू ကပူးလိုက်ခွာလိုက်ဆက်ဆံတင်တော်တရုတ်နိုင်ငံရေးဆိုပြီးကောင်းကျင်တတ်ထားရရှင့်2012ခုနှစ်စက်တင်ဘာလတွင်တဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဟာအမေရိကန်သမ္မတနဲ့အရေးပေါ်တွေ့ဆုံခဲ့တယ်တဲ့အဲ့နောက်3ရက်အကြာမှာ ARR မြစ်ဆုံစီမံကိန်းကိုရပ်တန့်ရွှေ့ဆိုင်းကြောင်းကြေညာခဲ့တယ်အမှန်အားဖြင့်မြန်မာကောင်းဆောင်တွေဟာအချင်းချင်းညှိနှိုင်းပြီးတရုတ်နိုင်ငံရဲ့လောင်းရိပ်အောက်ကလွတ်မြောက်အောင်ကြိုးစားလိုက်ကြချင်တာဖြစ်ပါတယ်တဲ့အဲ့ဒီနောက်အမေရိကန်နဲ့ဥရောပနိုင်ငံတွေဘက်ကအလေးပေးကဆက်ဆံခဲ့တယ်ဒီအချိန်မှာတရုတ်အစိုးရကသူ့ရဲ့ဗျူဟာကိုပြောင်းလဲလာရတယ်တဲ့အာဏာရအဖွဲ့အစည်းတွေကိုဒါမှကတိုင်းရင်းသားပါတီတွေအတိုက်ခံပါတီတွေကိုပါဖိတ်ကြားပြီးတော့ဆက်ဆံရင်ကောင်းမွန်အောင်ကြိုးစားခဲ့တယ်တဲ့။နောင်တက်လာမဲ့အစိုးရအတွက်ကြိုတင်ပြင်ဆင်မှုပြုလုပ်ချင်တာဖြစ်ပါတယ်တဲ့။နောက်ပြီးတော့တခုတတိထားရမှာကတဲ့တောင်တရုတ်ပင်လယ်ရှိစပတ်လေကျွန်းစုပြည်နာတရုတ်နိုင်ငံအနောက်ပိုင်းကဝီဂါမွတ်စလင်ပြဿနာတို့ကိုတဲ့အကင်တွဲတစ်ဖက်သက်ဆောင်ရွက်မှုတွေကိုတွေ့ရတယ်တဲ့ဒါကြောင့်မြန်မာနိုင်ငံအနေနဲ့တရုတ်ကိုအလွန်ပူးကပ်ခြင်းမလုပ်သင့်ပဲပူးလိုက်ခွာလိုက်တာဆက်ဆံသင့်တယ်တဲ့ဒါအတင်မကတရုတ်စီးပွားရေးကုမ္ပဏီတွေကိုလည်းအထူးသတိထားရမယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်တစ်ဆောင်ကတော့ဒီတစ်ချိန်လုံးကတရုတ်မြန်မာနယ်စပ်ကပြဿနာတွေကိုပြန်ထောက်ပြပြီးရေးထားတယ်ရန်ကုန်မြို့ကဝါရင်နိုင်ငံရေးသမားကြီးဦးကျော်လင်းစာကိုဖော်ပြခြင်းပါတယ်ဒီနောက်တိုင်းနဲ့ရင်းနှီးခဲ့တဲ့အတိုက်ခံခေါင်းဆောင်နိုဘယ်ဆုရှင်ကိုတရုတ်ပြည်ကနိုင်ငံရေးကစားဖို့ဖိတ်ခေါ်လာလားမြန်မာနိုင်ငံကရောနိုင်ငံရေးမျက်ထွက်မှာလားတရုတ်ရေးကကျွမ်းကျင်သူတွေပြောသလိုပဲတရုတ်ပြည်မှာထာဝရမိတ်ဆွေမရှိထာဝရအကျိုးစီးပွားသာရှိတယ်ဆိုတော့အဓိက policy နဲ့ငွေရင်းနှီးတဲ့နည်းပညာတွေနဲ့လွှမ်းမိုးပြီးမြန်မာတန်ရန်ဇာတာတွေကိုပဲကျိုးချီမလားမြန်မာနိုင်ငံရေးခေါင်းဆောင်အနေနဲ့အကင်းပါလွန်ပါမှမြန်မာနိုင်ငံအတွက်အမြတ်အနည်းငယ်သာရနိုင်မယ်ဖြစ်ပါတယ်ဒီလိုခီးသွွားခြင်းဖြင့်ပေါ်ပြီးကောင်းမဲ့ရလဒ်တွေကိုနိုင်ငံသားတအူးအနေနဲ့မျှော်လင့်မိမယ်လေထိုင်နေတော့အကောင်သာထထသွားမှကျိုးမန်းသိဆိုလို့မြန်မာစကားပုံကိုလည်းသတိရမိလို့သူ့အနေနဲ့တော့နည်းနည်းငယ်စိုးရိမ်မိပါတယ်ဆိုပြီးဦးကျော်လင်းကရေးပါတယ်ဆိုတော့ဒီနေရာမှာတချို့တချို့လှူရှားသူတွေကဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာလူခွင့်ရေးကိစ္စတွေကိုထောက်ပြဖို့အခုတွေကတိုက်တွန်းနေရတာတချို့လည်းကြားနေရပါတယ်ဥမာသူ့လိုပဲညဉ့်ညဉ့်လိုပဲဆိုရှင်တရုတ်နိုင်ငံကဒီလူရှောင်ဖို့အဖမ်းခံတာခံထားရတဲ့ကိစ္စမျိုးမပြောဘူးဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့တာဝန်ချိန်မှာမဟုတ်ဘူးဆိုပြီးတော့ပြောရတယ်လည်းရှိနေပါတယ်ဆိုတော့ဒီဥကျော်လင်းပြောလို့ပေါ့လေဒီခီးစဉ်မှာဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံရေးအရအနောက်လက္ခဏာပြန့်နေတဲ့အလားအလာတွေရောရှိနေလားဒေါက်တာလက်ကျော်စောအမြင်ပြောပါအောင်ခင်ဗျာ
ကျမကြည့်တာတော့ဒေါ်ဆန်းစုကြည်ကဒီကိစ္စမျိုးတွေကိုပြောလိုက်မယ်မထင်ပါဘူးဘာဖြစ်လို့လဲဆိုတော့သူ့ရဲ့ဗျူဟာကတရုတ်အစိုးရနဲ့ဆက်ဆံရေးကောင်းကြီးဖြစ်တာ哦အဲ့တော့ဥပမာအဖင်ခင်ဗျာသူကြည့်သူလိုပဲ Nobel Solution တယောက်ဖြစ်တဲ့ဒလိုင်လားမားကိုတွေ့တော့ကတော့သူအကြီးကျယ်ဥပ္ပါသောင်းနေသူမလုပ်ဘူးရိုးတန်းတန်းတိမ်မိန်မှုဝင်တဲ့ခါဟိုဘယ်လိုခေါ်မလဲတူတိတ်တိတ်ပဲလုပ်ခဲ့တာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဒလိုင်လားမားကိုတယောက်ပြည်ကကြည့်တဲ့အခါမှာတယောက်ပြည်အနေနဲ့ကဒလိုင်လားမားရဲ့ဟိုပါသာရေးကောင်းဆောင်အနေနဲ့လက်ခံတယ်။သို့တော့နိုင်ငံရေးကောင်းဆောင်ဖြစ်လက်ခံထားတာမဟုတ်ဘူး။အဲ့တော့ဒါကို Nobel ဆုပေးထားတာကတရုတ်ပြည်ကဒီ Nobel ဆုဟာနိုင်ငံရေးမှုပြုထားတယ်လို့သူကသဘောထားတာ။ဒါကြောင့်မလို့ဒေါ်ဆန်းစုကြည်ကသူ တမတန်ကျွမ်းကျင်ပါလေဒီတန်ခင်းတပန်ခင်းကိုတရုတ်ပြည်နဲ့သူဆက်ဆံတဲ့ခါမှာတရုတ်ပြည်မျက်နှာပြရမယ်ကိစ္စတရုတ်ပြည်မကြိုက်မယ်ကိစ္စကိုသူထည့်သွင်းပြောဆိုမယ်လို့မထင်ပါဘူ
းဟုတ်ကဲ့နောက်ကျွန်တော်သောတာရှင်တယောက်ကစာနဲ့ပြထားတာရှိပါသေးတယ်ကိုဦးရှမ်းပြည်တောင်ပိုင်းမှာကျွန်တော်အချင်းချင်းဝင်ဖော်ပြချင်ပါတယ
်ဟုတ်ကဲ့အာ तू ကမြန်မာအတိုက်ခံအင်အားစုတွေကိုတဲ့တန်ခင်းတမန်ခင်းပြူရာဟာအောင်အောင်စရာမဟုတ်ဘူးလို့ပဲကျွန်တော်တော့မြင်ပါတယ်တရုတ်နဲ့မိတ်ဆွေမဖြစ်ရင်အောင်ရန်သူဖြစ်စေခဲ့ရင်ကျွန်တော်တို့နိုင်ငံရဲ့အမားတစ်ခုဖြစ်ချင်ဖြစ်နေမယ်ထင်တယ်သူတို့ကပပလေးမှတကယ်ပပလေးပါသူတို့တွေကျွန်တော်တို့စီကတရက်သီးဝရင်အောင်တရက်သီးစုဖို့စက်ကူအိတ်တွေသူတို့ကပြန်ရောင်းတယ်တရုတ်ရေတောက်မြစ်တွေကျွန်တော်တို့ပြည်တွင်းမှာအတော့ဝနဲ့ဆိုင်နေခဲ့ပါပြီကျွန်တော်တို့တွေတခြားတစ်ဖက်ကိုတိတ်ပြီးအာယုံကြလို့နေကြတယ်လို့မြင်နေမခေါ်ချင်မိမဲ့မတော်လို့မရဘူးလို့ရေးထားပါတယ်ရှင် तू ကရှမ်းပြည်တောင်ပိုင်းက
ဟုတ်ကဲ့ကျေးဇူးပါကျွန်တော်အတန်ဖိုင်နယ်လဲဆွေးနွေးမဲ့လူတယောက်ကပြဖို့ထားပါသေးတယ်ခင်ဗျာကျွန်တော်အမေရိကန်ပြည်ထောင်စုရပါပဲနားထောင်ကြည့်ကြပါဦ
းဟုတ်ကဲ့ကျွန်တော်နာမည်ဆော့တာတဘလီပါကျွန်တော်လောလောဆယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်နေပါတယ်ကျွန်တော်အနေနဲ့ပြောချင်တာကတော့လွန်ခဲ့တဲ့နှစ်နဲ့ငယ်ကတော့ကျွန်တော်ထင်ပါတယ် VOE ရဲ့တဲ့ဒီတိုင်းမှာတယောက်ကပြောပါတယ်တရုတ်ပြည်ရဲ့ပမာပြည်ကိုလက်တွေ့ကျကျနီးနဲ့ချင်းကတ်တယ်လက်တွေ့ကျကျနီးနဲ့ချင်းကတ်တယ်လို့ပြောတဲ့အခါမှာ1990ကောပင်နိုင်တဲ့ခါမှာတောင်ဆန်းစုကြည်ကိုပထမဆုံးတွားရောက်ကွန်ပျူတာပိုင်ရုံးနေတဲ့မှာတရုတ်ပြည်ကသွားပါတယ်ဒါပေမဲ့နောက်ပိုင်းမှာတောင်ဆန်းစုကြည်ကိုဥပိ္ပခါပြုပြီးတော့အာနာပိန်းထားတဲ့စေစုရနဲ့ပဲသူတို့အလုပ်လုပ်ပါတယ်ဒါဘာကိုခေါ်ပြလဲဆိုတော့တရုတ်ပြည်ကပမာပြုဆိုတော့အခြားသောတိုင်းပြည်တွေကိုချဉ်ကပ်တဲ့နေရာမှာသူတို့ရဲ့အကျိုးကိုပဲပထမဆုံးကြည့်ပြီးတော့ချဉ်ကပ်ပါတယ်တခြားသူတွေရဲ့အကျိုးကိုမကြည့်ပါဘူးဒီလောက်ဦးစားမပေးတော့ဒါနိုင်ငံတိုင်းပါပဲဒါပေမဲ့တရုတ်ပြည်ကကဘာကြီးကမိသားစုလို့ပြောရင်တရုတ်ပြည်ကတကူကောင်းတိတ်ဆန်နေတဲ့တနည်းဆန်နေပြီးတဲ့မိသားစုဝင်တယောက်ဖြစ်နေပါတယ်ကျွန်တော်တောင်သတိထားဖို့လိုပါတယ်တောင်ဆန်းစုကြည်ကိုယ်တိုင်လည်းတောင်သတိထားမိမယ်လို့ကျွန်တော်ယူဆပါတယ်တောင်ဆန်းစုကြည်ကမတုံ့ပါဘူးကျွန်တော်ပြောတာလည်းအများကြီးသူသိပါလိမ့်မယ်အဲ့တော့တရုတ်ပြည်ကတောင်ဆန်းစုကြည်ကိုဖိတ်တယ်ဆိုတာလည်း2015နောက်ပိုင်းမှာတကယ်လို့များ NLD ကအနိုင်ရပါတီဖြစ်လာခဲ့ရင်ဆိုတဲ့ကိုအကျိုးကိုကိုကြည့်တဲ့အတွေ့အကြုံတွေဖိတ်တယ်လို့ပဲကျွန်တော်ထင်ပါတယ်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒီတိုင်းပြည်တိုင်းကတော့ဒီအမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်ကြမှာပေါ့နော်အဲ့တော့ NLD ပါတီနဲ့တရုတ်စုကနဲ့ရှေ့လျှောက်ဘယ်လိုဆက်ဆံမှုလုပ်မလဲဆရာမလှကျော်စောအရင်ရှင်းပြပေးပါဦးမယ
် NLD အနေနဲ့ကတော့ဒီတရုတ်ပြည်နဲ့ဆက်ဆံရေးကတော့ကောင်းမှုလိုတာပါပဲအဲ့တော့ဒါကိုတတ်နိုင်သမျှအခုနပြောသလိုတရုတ်ပြည်ရဲ့ပမာပြည်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေဟာလူမှုဟာအကျိုးပြုနိုင်တဲ့ကိစ္စဝိစ္စတွေဖြစ်ဖို့သာအဓိကထားပြီးပြောဖို့ဆိုဖို့လိုပါတယ်။ဒါကို NLD အနေနဲ့ကဒီကိစ္စကိုတော်တော်လေးကိုဟိုဘယ်လို PPCC ဟိုပြောပြီးတော့ဆက်ဆံပြီးတော့ဒီတရုတ်ဆိုးရနဲ့ရင်းနှီးမှုခင်မင်းမှုရအောင်ယူရင်တရုတ်ဆိုးရကလည်းသူ့မှာပုံနေတာကသူ့ရဲ့အရင်းနှီးတွေဖြစ်တယ်ဒါတွေကိုထုတ်ချင်နေတာဖြစ်တယ်အဲ့ဒါအဲ့ဒီဟာတွေရနိုင်မှုအတွက်တရုတ်နဲ့ဆက်ဆံရေးကောင်း NLD ကဆက်လက်လှုပ်ဆောင်ပြီးပြည်သူလူထုပုံမအကျိုးပြုနိုင်တဲ့လုပ်ငန်းတွေမှာပိုရရှိဖို့ဆက်ပြီးစူးစမ်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆရာကာမနီရဲ့အမြင်လည်းပြောပါအောင်ခင်ဗျာ
ဒီပမာကြီးဘက်ကတော့ဟာဗတိရဖြစ်ရပေါ့လေအရင်ကတော့သူတို့ဟာဒီကြံဖွက်တွေကိုလည်းဟိုလာတင်တန်းလေမီဒီယာတင်တန်းတွေကအစပေါ့လေအကုန်လုံးသူကပေးခဲ့တယ်ပေါ့အဲ့တော့ဒါမျိုးတွေကတော့သူကလှုပ်လာလိမ့်မှာဆိုကျွန်တော်အတိုက်ခံပါတီရောအဲ့တော့ဒါတွေကိုပဲကျွန်တော်ဘက်ကနေပြီးတော့ကြည့်ရဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လောက်ပဲမြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ပါဝင်ဆွေးနွေးရဆရာဦးကာမလီ၊ဒေသဆရာဦးစီသူအောင်မြင့်၊ဒေါက်တာလှကျော်စောနဲ့အတန်ဖိုင်နေအီးမေးလ်နဲ့ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဒီရတဲ့ရဲ့လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုဒီဘက်မှာ2ချိန်အင်္ဂါညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်။တော်ရရှင်တွေကိုလည်းဆွေးနွေးပါဝင်ဖို့ဖိတ်ခေါ်ပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။လက်နက်ကင်ပြည်ပခမှာပါဝင်ပတ်သက်နေတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်သူအားလုံးအနေနဲ့ပြည်ပခဖြစ်နေတဲ့နေရာတွေနဲ့တခြားဘယ်နေရာမှမဆိုစာနယ်ဇင်းသတင်းမီဒီယာသမားတွေကိုကောက်ွယ်ပေးရေးဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူညွေးကောင်စီကတညီတညွတ်တဲ့သဘောတူချမှတ်ထားပါတယ်။လွတ်လပ်ပြီးအမိအခိုကင်းတဲ့သတင်းမီဒီယာဟာဒီမိုကရေစီလူ့အဖွဲ့အစည်းတရက်အတွက်မရှိမဖြစ်လိုအပ်တယ်ဆိုတာအဲ့ဒီဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတယ်။လနဲ့ကံပြည်ပခတွေမှာသတင်းမီဒီယာသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံဖို့ဖိအားပေးချိန်ချောက်နှောက်ယှက်ဟန်တားခံရတာမျိုးမရှိဘဲသတင်းမီဒီယာသမားတွေသူတို့အလုပ်ကိုသူတို့လုပ်ကင်နိုင်ခွင့်အပေါ်လေးစားလိုက်နာဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုထားပါတယ်သတင်းမီဒီယာသမားတွေကိုအကျဉ်းချုပ်တရားစီရင်ပြီးအပြစ်ပေးတာပြန်ပေးဆွဲတာအကျဉ်းချတာတွေအပါအဝင်သတင်းမီဒီယာသမားတွေအပေါ်အကြမ်းဖက်တာတွေ ကဘာတော်မှာဆက်ပြီးတိုးလာနေတာနဲ့အမျှဒီဆုံးဖြတ်ချက်အမှတ်2222ကိုချမှတ်ခဲ့ကြတာပါ။ Syria နိုင်ငံမီဒီယာနှင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာဌာနရဲ့အကြီးအကဲမေးစင်ဒေါ်ဝစ်ရဲ့ဖြစ်ရပ်ကိုလွန်ညိုရေးကောင်စီမှကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါကအထူးဖော်ပြပြောဆိုပါတယ်။အဲ့ဒီဌာနဟာအာဆတ်အစိုးရရဲ့မတရားလုပ်မှုနဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်တင်ပြတဲ့အဖွဲ့ပါ။မစ္စတာဒေါ်ဝစ်နဲ့သူ့ရဲ့လူဖော်ကိုင်ပတ်နှစ်ဦးဖြစ်သူဟာနီးဇီတန်နီနဲ့ဟူစိန်ဂါရီယာတို့ကို2012ခုနှစ်မှာအစိုးရကဖမ်းပြီးထောင်ချခဲ့ပါတယ်။သူတို့အမှုစစ်ဆေးတဲ့တရားခွင်ကို24ချိန်ဆိုင်ငံခဲ့ရပါတယ်။စာနယ်ဇင်းသတင်းမီဒီယာသမားတွေအန်ဒရယ်ဂျုံတွေ့ရတာပရိပခဖြစ်တဲ့နေရာတွေမှာသာမဟုတ်ပါဘူးလို့တာမတ်ကြီးပါဝါကပြောပါတယ်
။ Look to any region and you will see alarming warning signs of how the crackdown
နေရာကိုပဲဖြစ်ဖြစ်ကြည့်လိုက်ပါလူမှုနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုဖိနှိပ်တာနဲ့အတူသတင်းလွတ်လပ်ခွင့်ကိုဘလို့ဖိနှိပ်နေတယ်ဆိုတာစိုးရိမ်ပူပန်ပွဲရာတွေ့ရပါလိမ့်မယ်
။တာမတ်ကြီးပါဝါနမူနာပေးပြောဆိုခဲ့တဲ့ထဲမှာအီသီယိုးပီးယားနိုင်ငံမှာအကျဉ်းချခံထားရတဲ့သတင်းတော်ကူဦးလည်းပါဝင်ပါတယ်။အဲ့ဒီအထက်မှာမှ2014ခုနှစ်ဧပြီလကတည်းကအကျဉ်းချခံထားရတဲ့ Zone 9ဆိုတဲ့အဖွဲ့ကဘလော့ဂါ6ယောက်လည်းပါပါတယ်။သူတို့ကိုအီသီယိုးပီးယားရဲ့အကြမ်းဖက်မှုစန့်ကျင်တိုက်ဖျက်ရေးဥပဒေနဲ့ထောင်ချထားတာပါ။အရေးယူခံရ၊တိုက်ခိုက်ခံရ၊ချင်းချောက်ခံရတာကိုစာနယ်ဇင်းသတင်းမီဒီယာသမားတယောက်ဒါမှမဟုတ်အဖွဲ့တစ်ဖွဲ့ကကြုံရတိုင်းမှာနောက်ထပ်မရေမတွက်နိုင်တဲ့စာနယ်ဇင်းသတင်းမီဒီယာသမားတွေဟာကိုယ့်ဘာသာစင်စါလို့တီးဖြတ်တာ၊ပုန်းခိုရတာဒါမှမဟုတ်သူတို့ရဲ့လွတ်လပ်တဲ့အတံကိုလိုအပ်နေတဲ့နိုင်ငံတွေကနေထွက်ပြေးရတာစတဲ့အခြေအနေတွေနဲ့ကြုံကြရရတယ်လို့တန်မတ်ကြီးပါဝါကပြောပါတယ်။စာနယ်ဇင်းသတင်းမီဒီယာသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုနိုင်ငံတကာအသိုင်းအဝိုင်းကအကောက်အွယ်ပေးဖို့လိုအပ်တယ်ဆိုတာဆုံးဖြတ်ချက်အမှတ် 2222ကအလေးထားဖော်ပြပါတယ်။ဒီအခွင့်အရေးကိုချုပ်ဖောက်တဲ့နိုင်ငံတွေနဲ့တခြားအဖွဲ့အစည်းတွေတာဝန်ခံမှုရှိဖို့အခိုင်အမာပြောထားပါတယ်။ဒီအထူးအရေးပါလာတဲ့စံတန်ဘိုးကိုလက်ခံအတည်ပြုကြောင်းကြေညာရအောင်တော့မကအကောင့်တွေပေါ်ရေးလှုပ်ဆောင်မှုရာဟာအားလုံးရဲ့တာဝန်ပဲဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့ရတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့ album ဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကနေပုတ်ထူးနေ့အတွက်မနက်ပိုင်းအစီအစဉ်တွေကိုဆက်လက်တင်လွှင့်နေပါတယ်ရှင်။ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာပေးမှာပ
ါ။မြန်မာကြသေးခင်အချိန်ကပြုလုပ်ခဲ့တဲ့စစ်ဆေးမှုတွေအရအမေရိကန်ပြည်တော်စုဆက်သွယ်ရေးလုံခြုံရေးအုပ်ချုပ်မှုအေဂျင်စီ TSA အနေနဲ့အလုသမား83ယောက်ဟာအကြမ်းဖက်မှုနဲ့နီးဆက်ဆက်မှုရှိနေတယ်ဆိုတာကိုမသိခဲ့ဘူးလို့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒီကြောင့်ပို့ဆောင်ရေးလုပ်ငန်းရဲ့အမှုရမ်းတွေအပေါ်အစဉ်အဆက်စစ်ဆေးမှုလုပ်ငန်းစဉ်ဟာအကျန်းအဖြစ်ထိရောက်မှုရှိတဲ့အကြောင်းဒါပေမဲ့ဌာနရင်းအကျန်းဖက်မှုနဲ့ပတ်သက်တဲ့စောင့်ကြည့်ခံပုဂ္ဂိုလ်ရဲ့သတင်းအချက်အလက်တွေလက်ခံရရှိခြင်းမရှိဘူးလို့ဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုပြုလုပ်တဲ့နေရာမှာအသုံးပြုတဲ့ထောင်နဲ့ချီပြီးတော့စုဆောင်းရရှိထားတဲ့အချက်အလက်တွေဟာပြည့်စုံမှုမရှိသလိုမှန်ကန်တိကျမှုလည်းမရှိဘူးလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒေတာဆန်တော်ချင်းအင်္ဂါနေ့နေ့လယ်ပိုင်းမှာအမေရိကန်သမ္မတအင်ဘီရိုကိုဘုံခွဲမယ်ဆိုပြီးတော့ဝါရှင်တန် DC မြို့တော်ရဲတပ်ဖွဲ့ကိုဖုံးဆက်ပြီးတော့ချင်းချောက်ခံခဲ့ရပြီးတဲ့နောက်သမ္မတရဲ့အစ်မမြင့်လုံခြုံရေးတပ်ဖွဲ့ဟာအင်ဘီရိုပြောခွင့်ရပုဂ္ဂိုလ်ဂျွန်အာနက်စ်ပြုလုပ်နေတဲ့သတင်းစာရှင်းလင်းပွဲကိုရပ်ခိုင်းပြီးတော့သတင်းတောက်တွေကိုအပြင်ထွက်ခိုင်းခဲ့ပါတယ်။အဲ့ဒီနောက် Secret Service ကအနက်ခံခွေးတွေနဲ့ရှာဖွေခဲ့ပြီးတဲ့နောက်ပိုင်းမှာတိတ်မကြခင်မှာပဲသတင်းစာရှင်းလင်းပွဲကိုပြန်ပြီးတော့ပြုလုပ်ခဲ့ပါတယ်။လူသားမှုနဲ့အပြစ်ရှိကြောင်းအစီရင်ချက်ချခံထားရတဲ့သူနှစ်ယောက်ဟာမိုးသက်မုန်တိုင်းကျနေစဉ်လမ်းမပေါ်မှာလမ်းလျှောက်သွားနေတာကိုတွေ့ခဲ့ရတယ်ဆိုတဲ့သတင်းရရှိပြီးတဲ့နောက်တနေ့မှာနယူးယောက်ပြည်နယ်ရဲတပ်ဖွဲ့ကအင်္ဂါနေ့မှာသူတို့ကိုလိုက်လံရှာဖွေနေပါတယ်။အသက်34နှစ်အရွယ်ရှိတဲ့ David Swart နဲ့အသက်34နှစ်အရွယ်ရှိတဲ့ David Swart နဲ့အသက်48နှစ်အရွယ်ရှိတဲ့ Richard Metto ကိုဖမ်းဆီးနိုင်မှုအတွက် Rifle တပ်နဲ့ဒီကင်ဆောင်ထားတဲ့ဒါဇင်နဲ့ချီပြီးရှိတဲ့ရဲတွေဟာWillsboro မြို့အနီးတစ်ဝိုက်ကစိုက်ခင်းနေမှာခြေချင်းလျှောက်ပြီးတော့လိုက်လံရှာဖွေနေကြပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုကောင်းထက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ကျွန်မနန်းလပိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.